Welcome to the Voice of America in Burmese.
ကျမကျွန်တော်ညပါစေ VOA American စာမြန်မာပိုင်းရဲ့2018ခုအော်တိုဘလ18ရက်ဗုဒ္ဓနေ့မနက်ခင်းစာလွှင့်စီစဉ်တွေကိုမြို့တော် Washington DC ကနေပြီးတော့ line number 30:40:48ပြီး VOA ရဲ့ Facebook စာမျက်နှာကလည်းတရက်ထုံးနေပေးနေပါတယ်ကျွန်တော်ကြောင့်လည်းမအခုမနက်ခင်းစီစဉ်တွေကိုတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမကခင်ဗျတက်ပါဒီမနေ့ချင်းသတင်းတွေကိုကိုစောင်းဝင်းနိုင်တဲ့အတူညင်ညာပေးမှာပါ sorry သတင်းတောက်ဂျမဲခါရှိုဂျီနဲ့ပတ်သက်ပြီးတော့ပြောကြဖို့အတွက် sorry အရေးပြတ်ကိုသွားရောက်နေတဲ့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ဟာ sorry ဘရင်နဲ့ရော sorry အင်ရှိမင်းသားနဲ့ပါအင်္ဂါနေ့မှာတွေ့ဆုံခဲ့ပါတယ် IS နဲ့အကြမ်းဖက်ဖွဲ့တွေကိုတိုက်ဖက်နေမှုမှာတိုးတက်မှုတွေရပြီဆိုပြီးတလွဲမတွက်ဆကြဖို့အတွက်American Scooter CEO's ဌာနရရှိချုပ်ရဲ့အထက်ကျဥက္ကဋ္ဌဗိုလ်ချုပ်ကြီးကကမ္ဘာခေါင်းဆောင်တွေကိုတတိပေးလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုကြောင်လေး
။ဟုတ်ပါခင်ဗျအဲ့လိုသတင်းတွေပြီးနားဆင်ကြမယ်ထင်ပါဆိုလို့ရှိရင
် Young girls sold into forced labor are the largest group of trafficking victims identified by the UN Migration.
အဲ့ဒါကတော့ရိုဟင်ဂျာဒုက္ခသည်တွေမှာလူကုန်ကူးခံရမှုတွေကြုံရတဲ့အကြောင်းကုလသမဂ္ဂရရှိသူကပြောခဲ့တာပါ။မြန်မာစစ်တပ်ကတိုက်လေရင်၄စီမီလီတုံးကပြစ်ကျခဲ့တဲ့အကြောင်းငင်းငင်းရေးဆွေးနွေးပွဲရဲ့ဒုတိယနေ့အချိန်ဤတာလင်မြို့ပေါ်မှာတိစောက်မရေကာတာစီမံကိန်းတွေကိုကန့်ကွက်မှုတွေဆက်ပြီးတော့ရှိနေတယ်ဆိုတဲ့အကြောင်းနောက်ပိုင်းမှာလည်းညမင်းညကထုတ်လင်းခဲ့တဲ့အင်္ဂါညတိုင်းလေးလိုင်းစီစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ခင်မျိုးတက်နဲ့ကိုဇော်ဝင်းနဲ့တို့ကပြန်ဆက်ကြပါလိမ့်မယ်ခင်ဗျာ
တူရကီနိုင်ငံအစ္စတန်ဘုတ်က sorry ကောင်းစင်ရုံနဲ့မှာပြီးခဲ့တဲ့သတင်းနှစ်ပတ်လုံးကဝင်ရောက်သွားတာကိုနောက်ဆုံးတွေ့ရပြီးပျောက်ဆုံးနေတဲ့ sorry သတင်းတောက်ဂျမဲခါချိုဂီနဲ့ပတ်သက်ပြီးပြောကြဖို့အတွက် sorry Arabia ကိုတွားရောက်နေတဲ့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ဟာ sorry ဘင်ဆယ်မန်နဲ့ရော sorry အင်ရှိမင်းသား Mohammed bin Salman နဲ့ပါအင်္ဂါနေ့ကတွေ့ဆုံခဲ့ပါတယ်ဒါပေမဲ့သတင်းတောက်ခါချိုဂီရဲ့ဂျမဲနဲ့ပတ်သက်တဲ့သတင်းအချက်လက်ထုတ်ပြန်တာတော့တခုမှမရှိသေးပါဘူးဝန်ကြီး Pompeo sorry Arabia မှာရောက်နေတော့သမ္မတ Donald Trump ကသူ့ရဲ့ Twitter မှာရေးသားရမှာတော့ဝန်ကြီး Pompeo ဟာ Sorry Arabia ရဲ့အာဏာရှင်ဖြစ်တဲ့အင်ရှစ်မင်းသားနဲ့စကားပြောခဲ့ပြီးတူရကီက Sorry ကောင်စီရုံးထဲမှာဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးသူဘာမှမတိကျောင်းညှင်းဆိုခဲ့တယ်လို့ရေးပါတယ်။ဒါပြင်ဒီကိစ္စနဲ့ပတ်သက်ပြီးသူစတင်စုံစမ်းနေပြီဖြစ်တယ်လို့ချက်ချင်းတိုးချဲပြီးတော့ပြည့်ပြည့်စုံစုံစုံစမ်းစစ်ဆေးမှဖြစ်ကြောင်းနဲ့ဘာတွေဖြစ်ခဲ့တယ်ဆိုတဲ့အဖြေကိုမကြခင်မှာသိရတော့မှဖြစ်ကြောင်း Sorry ကောင်စုံကအမှတ်ခံပြောကြားခဲ့တယ်လို့လည်းသမ္မတ Trump ကသူ့ Twitter မှာရေးပါတယ်။ဒါရင်တော့ Jamal Khashoggi ဘာဖြစ်သွားတယ်ဆိုတာသိရအောင်သမ္မတ Trump ကသူ့ကို Sorry Arabia က react ကိုဆေလွတ်ခဲ့တာဖြစ်ပြီးတော့ဒါဟာသမ္မတ Trump အဓိကစိတ်ဝင်စားတဲ့အကြောင်းဖြစ်ကြောင်း Sorry အာဏာပိုင်တွေကိုဝန်ကြီး Pompeo ကပြက်ပြက်သားသားပဲပြောကြားခဲ့တယ်လို့ American နိုင်ငံခြားရေးဌာနကပြောပါတယ်။တရင်တော့ Khashoggi ကို October 2ရက်နေ့ကတူရကီက Sorry ထောင်လိုင်းရေးတွေက Sorry ကောင်စစ်ရုံးထဲမှာတပ်ပစ်ခဲ့တယ်လို့တူရကီကကောက်ချက်ချပြောဆိုတာတွေ Sorry Arabia ဘက်ကလက်မခံပယ်ချထားတာဖြစ်ပြီးဝန်ကြီး Pompeo နဲ့ Sorry ဘင်းအင်ရှစ်မင်းသားတို့နဲ့တီးတန့်တွေ့ဆုံမှုကနေဒီကိစ္စဘာပြောခဲ့တယ်ဆိုတာကိုတော့ American နိုင်ငံခြားရေးဌာနကဘာမှမပြောပါဘူး
။တရုတ်နိုင်ငံအနောက်မြောက်ပိုင်းရှင်ကျန်းဒေသမှာတရုတ်အစိုးရကကြီးမားတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေကြောင်းအနောက်နိုင်ငံတွေကဆွဆွဲပြောဆိုနေတဲ့ကိစ္စဟာအခြေအမြစ်မရှိတဲ့ပြောဆိုမှုဖြစ်ကြောင်းပါကစ္စတန်နိုင်ငံဆိုင်ရာအဆင့်မြင့်တရုတ်တန်တမတူကလူမှုကွန်ရက်ကတစဉ်ပယ်ချလိုက်ပါတယ်။တရုတ်ဆိုရဟာလူနည်းစုဝီဂါတွေနဲ့တခြားမွတ်စလင်အများပြားကိုထင်းထင်းစခန်းအတွင်အစုလိုက်အပြုံလိုက်ထင်းထင်းထားပြီးသူတို့ကိုးကွယ်တဲ့ဘာသာကိုရှုံချခိုင်းနေတယ်လို့အမေရိကန်အဆိုရနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကပြစ်တင်နေကြတာပါ။အစ္စလာမဘက်မှရှိတဲ့တရုတ်တန်ယုံကဒုတိယသမားကြီးလီဂျန်ဇောင်းကအဲ့ဒီလိုဆွဆွဲပြောဆိုမှုတွေဟာအခြေအမြစ်မရှိကြောင်းလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းဇက်တိုက် Twitter ကနေရေးသားခဲ့ပါတယ်တရုတ်အစိုးရအနေနဲ့အဲ့ဒီလိုလှုပ်ဆောင်ခြင်းမရှိတဲ့အပြင်နိုင်ငံသားတိုင်းရဲ့လွတ်လပ်မှုနဲ့လွတ်လပ်စွာကိုယ်ပိုင်ပိုင်ခွင့်ကိုအကာအကွယ်ပေးထားကြောင်းတိုင်းရင်းသားလူမျိုးစုတိုင်းဟာလည်းပြတ်ထန်းထားတဲ့ဥပဒေနဲ့အညီဘာသာတရားကိုလွတ်လပ်စွာကိုယ်ပိုင်ပိုင်ခွင့်ရှိကြောင်းသူကရေးသားခဲ့ပါတယ်ရှီချန်းဒေတာဟာအစ္စလာမ်အစွန်းရောက်တွေနဲ့ခွဲထွက်ရေးသမားတွေရဲ့ကြီးမားတဲ့အန္တရာယ်နဲ့ရင်ဆိုင်နေရကြောင်းသူတို့ဟာလူများစုဟန်မျိုးနွယ်စုတွေနဲ့ဒေသခံဝီဂါလူနည်းစုလူမှုအသားဝိုင်းတစ်ခုအကြားတင်းမာမှုတွေဖြစ်ပေါ်အောင်ဖန်တီးနေကြတယ်လို့တိုက်ခိုက်မှုတွေပြုလုပ်ဖို့လည်းစီစဉ်နေကြကြောင်းတရုတ်အစိုးရကအစဉ်တစိုက်ပြောဆိုခဲ့တာပါ
IS နဲ့တခြားအကြမ်းဖက်ဖွဲ့တွေကိုတိုက်ဖျက်နေမှုမှာတိုးတက်မှုတွေရနေပြီဆိုပြီးတော့တလွဲမတွက်ဆကြဖို့အတွက် American Putre CUC ချုပ်အရာရှိချုပ်များရဲ့အလက်ကျဥက္ကဋ္ဌဗိုလ်ချုပ်ကြီး Joseph Danforth ကကမ္ဘာခေါင်းဆောင်တွေကိုတတိပေးလိုက်ပါတယ်။ Iran နဲ့ Syria မှာ IS အကြမ်းဖက်ဖွဲ့ကိုနှိမ်နင်းနေမှုတွေမှာတိုးတက်မှုတွေရနေတယ်လို့ပြောတာဟာအားတက်စရာဖြစ်ပေမဲ့ American နဲ့မဟာမိတ်တွေအနေနဲ့ IS တွေအပေါ်မှာရော she eleven at the chatted at the log, Elgate of Porigova, Separo, Piape, Nini Muri, Losambo, Bojuji, Tanfoka, Titan like that, Chibare, a Kutima, Jimazan, Saint Homo, Pin and Naga, D, Jampe Porigo, Nini, and Milo, Jin and Niger, and the Epicha, Washington DC, Mubima, Inganiga, Chimpare, a song of Ponya, Nini, and the Patate, Kawis, and a Chigaria, see with my pure jacket at Chibare, a Kutin, the son and the Muri, Dota Mugu, Mayans or Trichamigro. Tinchamu attending Lakanago Nalemu Lemaraha, Nangai Gonsamu go to Chasing Kong Huri Mabe, Ion Sai Sibiro, a son of Jampemu Boma, Ion Samu Joba, Sinangelo, Bojoji, Danfo Gabio Raba, Dilu Pimu, Nungel and Nitri, Drenjungel, Upama, Mabia Shijone, Kubaka, Droboma, Ion Samu, Piabi, Jo, Doji, Madroga, Bo, and Yashila, Bones and Unit, Pian Susi, Di Salkeja, Lapijone, Pioja Kibari. As a jampe pony, the child jampe pori, Nenimuri, Diddy Dada, Omnimu Jani Ramu, Gabata Law, a jampe takamurine, Dilu takamuri jump, Beson Adu, Yedra, Jasin Lara, Tony Tayoni, be Pipari.
Iranga, do your other jide, Islamic Dolay, a sound up when I do. Takayama, Tombu, the Glissa Dari, Legion Benede, Pitu Sidego, a Tauku, Bambu, Benede, Siwa Sanya, Konya Pego, Inganema, American Pironzuga, a year you done Calabare, Basic Corporate Foundation, Lotijare, Eric Konya Pere. Community bound a nezon, a coolness at duet, than cut pepping like that, Tipare. Any community ha, dollar billion bound yazago, tincho tapi, throw punching a city go, pongue tarello, American banai when you stiff manuching up your body. Any community ha, Idaia Kalunga, tattoo two for in a tilunga nigo, look at Nijara, Tipare.
You are American than Menepa Nimavala season ago. Menetown I gani block, Kunanaiti, Lightomida, don't then kilohertz go don't donga. Lightometer laser, kilohertz conlaishetonya. Lightometer laser ship, kilohertz chowting adonyane. Tutiana iwama. Lightometer diacuse, kilohertz tinga kongarogani, tolu and binivari. Meneshinayani gonaiti, jelly tolu in the guru. Lightometer nese, nesanga, donzen hitogani, payunasa.
You American thing, I'm an account that Henry goes selecting anybody. Kula Tamaka dream mucho, the manning and say at two goes lay, Miss Christine Skreshna Bugnaha, the manning and go Yoshi anybody. Miss Bugna, I could call me manning and key center, out of all that sent Yeniga, Navy Roma Town, Sanskrit in a dress on bro. Bangladesh, my manning and the bottle, New Jaya, Tainichi, Runya Dokadu, Niap, Yanki Kesa, the kind of thing at Chatemaj and Sanya, Sink on Huripian, Namasu and a Kula Tamaka dream mucho, Yongo, Pugon, so and Name Kesa, we go sooner get up. A two goes left, Miss Bug, Bugnane, Pueha, October, Sally, at the Ningle Nirongara, Sitri, Majakan, Winita, Unibu, Luke, and two, and you also on Pine, Winjita, and a twist on Gadalo, and now by Tain Sitana, Joe, Taimu, Bojo, so ten, nine, and a twist on Gadaba. The root chip you, Japet, Poisid, and a twist on Gadapian, Chow Domio, got Big Bang Pita. IDB secondary go toyo, Lila, Kibiro, Dita can in electrician Giraba, Tanila and Nima or Miss Bugnaha, Mount Dom, you go toyo bureau, any machine and the pet Lumu Taiwan go call you dress on Gera, Pipari, Miss Bugnaha, Junarum, your money and go Bramazon, fly out Kabi, two Bramazon, Yama, B. Keys and Dren, Tamaro Gagway, Uzi Joe, Nangano, Timing and Pogo Bow, and Ninja, Badai, Lumu, Nangai, Tasaya, Puzzi, Didiga, Pogo in electrician bureau, your money and let you chinny go, Lila, get Kakera, Pipro, a who Layamu are Dudia, Jim Pipa.
Good and the day you do an F7 Musa Tamaro Dali in the same Pietagare to a Limu Nau Abaw and Sutuban Tong de Sungabane, Tamarokaway Uzijo Jong at the Nitopian Jaya, Autoba Setoya Ni Manetona in a say, Minilau Chema, Maguili Daga F7 Dali and Musa Lizzy, Litin Tian Tamuri located at John Aritaga Nasiha, Yadi Uru Suare to a Pietra Dragon at John the Nitopian Tabane, so we have Diran Zuga Tote. MiG-21 အမျိုးအစားနဲ့ အတူ မောင်းသူတယောက်ထက်သာ စီးလို့ရတဲ့ ဒီ F7 လေယာဉ်တွေကို တရုတ်နိုင်ငံက ဆက်လက် ထုတ်လုပ်နေတာ ဖြစ်ပါတယ် တည်ဆုံသွားကြတဲ့ တပ်လေယာဉ်မှုတွေကတော့ ဘူဂျီ ဟိန်းသူအောင် နဲ့ ဘူဂျီ ဖြိုးမောင်မောင် တို့ ဖြစ်ကြပါတယ် မင်းမှုမျိုး စဘုတ်ချောင်း အနီးမှာ ပြတ်ကျခဲ့တဲ့ လေယာဉ်ကြောင့် မင်းမှုမျိုးနဲ့ အမှတ် 4 ရပ်ကွက် အေးတာယာလမ်းနေ ငါးရန်ကျောင်းသူ မတ် တွယ်စင်ငိမ့်ဟာ လေယာဉ်အပိုင်းစားတွေ ထိမှန်ပြီး ဒဏ်ရာရခဲ့ပြီးတဲ့ နောက် ဆေးရုံမှာ တည်ဆုံသွားခဲ့တယ် လို့ သတင်း ထုတ်ပြန်ပါတယ်
American Pirosu, Florida Pinema, Pian, a singer, Hurricane, Monai, Tekat, Dore, Dre, Kayoranga, Munga, Little Numa, Nauta, Lunia, Tesun Kere, Surago, Tipu Nangerello, Mexico Beach Mural, when El Kepiga, Inganima, Pio Chalipari, Tesun Duriha, Indanga, Muta Lune, Naut Anga, Mutami to Pipi, the Roha, Peluia, Shambi, Tramatoake, Duri, Pietelu, Muraling up Yobime, the Rona Merigoro, Toma, Jobabu, Agulo, Tesun to know Tabra, Tipu Nangere, Mexico Beach, Nauta, Mona, and Pintan. န်နဲ့ပနားမစီတီမြို့တွေပါပါဝင်တဲ့ဘေးကောင်တီဒေတာမှာတည်ဆုံးသူအားလုံးစုစုပေါင်း12ဦးရှိသွားပါပြီ။ဒီဒေတာတစ်ခုလုံးပျက်စီးအောင်ဝန်းမှုခဲ့တဲ့ Hurricane Michael ဟာ American ပြည်တော်စုမှာတိုက်ခတ်ခဲ့တဲ့ Hurricane မုန်တိုင်းတွေထဲမှာအားအပြင်းဆုံးမုန်တိုင်းတစ်ခုဖြစ်ပါတယ်။ Florida မှာတည်ဆုံးသူစုစုပေါင်း16ယောက်ရှိကြောင်းအတည်ပြုနိုင်ခဲ့ပြီးတော့ Virginia, Georgia နဲ့ North Carolina ပြည်နယ်တွေမှာတော့10ဦးတည်ဆုံးခဲ့ရတာဖြစ်ပါတယ်။
ဝါရှင်တန်စံတော်ချိန်အင်္ဂါနေ့ညမှာထွက်မဲ့ကနန်း6လုံးပါမီဂါမီလီယံလို့ခေါ်တဲ့တန်ပေါင်းများစွာပါဝင်တဲ့ TG ရဲ့စုချင်းငွေဟာဒေါ်လာ669တန်အထိရှိသွားပြီဖြစ်တာကြောင့်ဒီ TG ကိုပောက်တဲ့သူဟာနေရင်းချင်းတန်ပေါင်းများစွာကျော်ဝတ်သူတူဖြစ်လာမှာပါ။သတင်းပတ်ဆက်တဲ့ပတ်ကြာဘယ်သူမှပောက်ခဲ့ခြင်းမရှိတာကြောင့်မီဂါမီလီယံ T ရဲ့စုချင်းငွေဟာအရင်ကအများဆုံးဖြစ်ခဲ့တဲ့ဒေါ်လာတန်ပေါင်း656တန်းကိုကျော်လွန်ပြီးအများဆုံးစုချင်းငွေအဖြစ်စံချိန်တင်သွားခဲ့တာဖြစ်ပါတယ်။ဒီဆောင်ကိုဒေါ်လာဒေါ်လာတန်ဖိုးရှိတဲ့မီဂါမီလီယံထီကိုအမေရိကန်ပြည်ထောင်စုအတွင်းကပြည်내ပေါင်း44ပြည်내အပါအဝင်ဝါရှင်တန်ဒီစီနဲ့ဗာဂျင်အိုင်လန်တို့မှာရောင်းချတာဖြစ်ပြီးတပတ်မှာနှစ်ကြိမ်ထိပေါက်စင်ထွက်လေရှိပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံကသတင်းတွေကိုတော့ခင်မြတ်တက်နဲ့ကိုဇော်ဝင်းနဲ့လိုချင်ညာခဲ့တာပါ။အခုတော့သတင်းလှော်တွေကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံလေးကိုထွက်ပြေးခိုလုံခဲ့ကြတဲ့ရိုဟင်ညာမွတ်စလင်ဒုက္ခသည်တွေတိတ်နဲ့ချီပြီးတော့ရှိနေတဲ့အချိန်မှာမိန်းကလေးတွေလူကုန်ကူးခံရပြီးတော့လိန်လုပ်ငန်းမှာအတုံးချခံရတာတွေရှိနေတယ်လို့လူငယ်တွေအနေနဲ့လည်းငါးဖမ်းလုပ်ငန်းမှာရောင်းစားခံရတယ်လို့ IOM လို့ခေါ်တဲ့နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများဆိုင်ရာအဖွဲ့ကအင်္ဂါနေ့တုန်းကကြေညာပါတယ်ဒုက္ခသည်စခန်းတွေမှာစာဝတ်နေရေးကြက်တဲမှုတွေကြောင့်လူပွဲစားတွေရဲ့ကောင်းမွန်ဖြစ်တာကိုခံနေကြရတယ်လို့ပြောပါတယ်ဒီကြောင့်ဒေါ်လာတန်ကဆက်ပြီးတော့ပြောပြပါလိမ့်မယ်
။မြန်မာနိုင်ငံရဲ့အင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြီးခဲ့တဲ့နှစ်အောက်ဂုလကစတင်ထွက်ပြေးခုံလုံခဲ့ကြတဲ့ရူဝင်ဂျာဒုက္ခသည်တွေ9သိန်းအနည်းအမျိုးသမီးနဲ့မိန်းကလေးငယ်တွေဟာ50ရာခိုင်နှုန်းရှိပြီးမိသားစု6စုတန်းကြစီမှာတစုဟာမိခင်ဦးစီးတဲ့အိမ်တောင်ဖြစ်တဲ့အတွက်ကောက်ဆက်စစားရှိဒုက္ခသည်စခန်းတွေမှာရူဝင်ဂျာအမျိုးသမီးတွေဟာဘေးအန္တရာယ်လုံခြုံရေးနဲ့မိသားစုစားဝတ်နေရေးဖူလုံမှုတွေအတိကအကဲဆတ်မှုတွေရင်ဆိုင်နေကြရတာဖြစ်ပါတယ်။ဒါကြောင့်ဒီဒုက္ခသည်စခန်းတွေမှာမိန်းကလေးငယ်တွေဟာအများဆုံးလူကုန်ကူးခံကြရတာဖြစ်တယ်လို့ IOM ခေါ်ကုလသမဂ္ဂရဲ့နိုင်ငံတကာရွှေပြောင်းချေချမှုဆိုင်ရာအဖွဲ့ကြီးရဲ့ပြောခွင့်ရဂျိုဝဲမီလ်မန်ကဂျနီဗာအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာခုလိုပြောခဲ့ပါတယ်
။ Young girls sold into forced labor are the largest group of trafficking victims identified by the
ကုလသမဂ္ဂ IOM ရဲ့ထုတ်ပြန်ချက်အရဘင်္ဂလားဒေ့ရှ်ရိုဟင်ညာဒုက္ခသည်စခန်းတွေမှာအတင်းအဓမ္မလှုပ်အပ်ပေးခိုင်းစေခံရတဲ့လူကုန်ကူးခံရသူတွေအနေနဲ့မိန်းကလေးတွေအများဆုံးဖြစ်ပါတယ်။ပဋိပက္ခဖြစ်ပွားပြီးတနည်းကြော်ကြာကာလအတွင်းရိုဟင်ညာဒုက္ခသည်အရေးအတွက်အခါအခုတသန်းနီးပါးရှိနေပါပြီ။ဒုက္ခသည်စခန်းတွေမှာမိသားစုဝင်ငွေရှာဖွေနိုင်ဖို့တခြားနည်းလမ်းတွေမရှိတဲ့အတွက်မိသားစုတွေဟာကြံရမရဖြစ်ကြပြီးသူတို့သမီးတွေကိုအန္တရာယ်ရှိတဲ့လုပ်ငန်းတွေမှာသွားရောက်လုပ်ကင်စေခဲ့ကြပါတယ်
။ခုလိုဒုက္ခသည်စခန်းအပြင်မဲ့မှာသွားရောက်လုပ်ကင်ရခြင်းဟာစခန်းတွင်းမှာဝင်ငွေရနိုင်တဲ့အလုပ်ကင်တွေနေပါပြီးဘာမှလုပ်ကင်စားတော့လို့မရနိုင်တဲ့အတွက်လိန်လုပ်ငန်းနဲ့ငါးဖမ်းလုပ်ငန်းတွေမှာအလုပ်ချိန်ကျပြီးလစာနည်းနည်းနဲ့အတရားဓမ္မခိုင်းစေခံကြရတာဖြစ်တယ်လို့ရိုဟင်ဂျာအမျိုးသမီးတဝရဲ့ပြောပြချက်ကိုလေ IOM ပြောခွင့်ရမစ္စတာမီလ်မန်ကပြင်ပြခဲ့ပါတယ်ခုလိုလူကုန်ကူးခံရတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ရန်တုံးနဲ့ပတ်သက်လို့လေ IOM ရဲ့ပြောခွင့်ရမစ္စတာမီလ်မန်က
Our latest figures show that women and girls lured into situations of forced labor account for 2/3 of those who received support from IOM and Cox's.
နောက်ဆုံးကင်းကနန်းနေအရာအတင်းအဓမ္မလိုအပ်ပေးခိုင်းစေခံကြရတဲ့အခြေအနေတွေမှာရောက်ရှိနေတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့သုံးပုံတစ်ပုံဟာအရင်ကယ်ဆယ်ခံခဲ့ရပြီးထွက်ပြေးလွတ်မြောက်ခဲ့ကြတဲ့သူတွေဖြစ်ပြီးတော့ Cox's Bazaar မှာ IOM ရဲ့အထောက်ပံ့တွေကိုရနေကြသူတွေဖြစ်တာတွေ့ရပါတယ်။အမျိုးသမီးနဲ့မိန်းကလေးငယ်တွေနောက်ထပ်ဆရာခိုင်တော့ဟာလဲလင်းလုံငားမှာခေါင်းမုံဖြတ်ခံနေရတာကို IOM ကတွေ့ခဲ့ရပါတယ်
။ဒါအပြင် Cox's Bazaar ရှိဒုက္ခသည်စခန်းတွေမှာလူရင်းကြားအမျိုးသမီးနဲ့မိန်းကလေးငယ်တွေတနေ့တနေ့60အထိထွက်ပြေးဖို့ကြိုးစားတာကိုဘင်္ဂလားဒေ့ရှ်လုံခြုံရေးဌာနတွေကဟန်တာခဲ့ကြရတဲ့အကြောင်းနဲ့ထွက်ပြေးဖို့ကြိုးစားသူတွေကိုစစ်ဆေးမေးမြန်းရမှာထွက်ပြေးပေမဲ့ဘယ်သူမှတွေ့မလဲဘယ်ကိုသွားမလဲဆိုတာကိုတည်တည်ချာချာပြောနိုင်ခြင်းရှိကြပဲလူကုန်ကူးသူတွေတင်ပေးတာကိုဖြေချားကြတာတွေ့ရတယ်လို့လေဘင်္ဂလားဒေ့ရှ်ရဲကပြောပါတယ်ခုလိုလူကုန်ကူးခံကြရသူတွေနဲ့ Rohingya Amyoza Rwine Yaujali Ngeriwile Pawin Jiang Mr. Milman Nga Piyobari.
IOM experts stress that adult men and boys are also retarded
traffickers.
ရောက်ကြလေးတွေကိုလည်းလူကုန်ကူးသူတွေကပြစ်မှတ်ထားတာတွေ့ရပြီးသုံးဦးမှတဦးကြစီဟာအတင်းအဓမ္မခိုင်းစေခံရတဲ့အခြေအနေရောက်တာကိုအဟုရမ်းရရှိတွေကတွေ့ကြရပါတယ်။အများစုကဒေသကငါဖန်သမားတွေထံမှာကြွေးတင်ကြွန့်ဖြစ်ကြရတဲ့အခြေအနေရောက်တာကိုလည်းတွေ့ကြရပါတယ်။ဒါပြင်ရိုဟင်ဂျာတွေလူကုန်ကူးခံရတဲ့အခြေအနေနဲ့ပတ်သက်လို့လူကုန်ကူးသူတွေဟာမသိနားမလည်ကြတဲ့ရိုဟင်ဂျာအမျိုးသမီးန young twist on Gejari Jangi. The Churiga, Andiego Mtija, be me. The Churugaro, Andieshima, Tidi Gine. Midazu, the Zulone, Savone, ye, Pulong yedwe. Midazu went to Uga, Nina, Kamesu be. Jayamia, Lusong, Jayare, Boa, Yakjara, Miabia, Tuyarelu. Coxes Pazashi, IOM, Kagwe, Lunga, Jike, Dina Pamago, Coca Birole, IOM, Pyongyaga, Shimpia, Kibare. IOM Usaune Puega Secondary Ma Twayo Sitan Kokanyama Mutmine Mingling Ewigu in a good amamho Hotel Tanshi Ripi Naya Melu Pyong Bi Pidiza Lungani Ma Diadama Lukan Kainari Duyare Jonghi Ruinja Mutmi Rui the moving jong shapuyama a queen landriha deku nebare dwejong Ling Lungama Ka Jingwe Gule Bungman Zimiyabe Trudriha Lunzwa Ning Khan Jayare Lu IOM Nga Pyobare. Bigere Nika Pribakha Jang Bangladesh Gu Twabi Gijare Ruinja Dukha Derwi Katongane Chini Pini Re Dwe Jang. Gula Damkane Geza Ye Pwe Dwi Ga Batma Vaima Sana Ye Kane Kogusya Pulong Ye Dwe Uza Bini Yare Dwe. Lugong Gumu Gu Dida Re Pyatana Pye Mamien Gebi Melu Le. Lugong Gu Kanya Mudwi Ha Dlidcha Dola Re Dwe Jang. Kula Tamgane, Gezae, Puri, Nine, Tidi Yau Yau, Nine, Naimule, Chuza, Tene, Lu, IUM, Taitung, Gevarishim.
Mangueta, Sitana Joka, F7, Tailin, C, Autobola, Sachau Yeni, Manigamane, Kronai, Joma, Pieta Gabido, Arima, Layen, Mountu, Nauti, Songabare, Lune, Imogo, Layen, Pinsa, the Chu, Pilchagera Jong, Naran Jongu, Ulet, Songabare.
ဒီကြောင့်ပြေဆုံးကိုထိုင်းချစ်ဆက်ဗျူရီမြန်မာပိုင်းသတင်းတောက်မအေးမှာရှင်းပြပါလိမ့်မယ်ခင်ဗျာမကွေးတိုင်းစစ်ဌာနချုပ်ကနေလေ့ကျင့်မောင်းနေခဲ့တဲ့မြန်မာတပ်မတော်ရဲ့
အဲမင်းမျိုးစပေါ်ချောင်းတဲ့ဟိုတတိပြည့်ကြတယ်အဲ့တော့မင်းမျိုးသကူးမျိုးနဲ့တနတ်မင်းကြီးကြွားရဲ့အနောက်ဘက်ပေါ့အဲကိုယ်မှထောင်းနေရမယ်ဆိုရင်နေမှာတတိပြည့်ကြတယ်ပေါ့အဲနောက်တော့ကျွန်တော်တို့တတိပြည့်ပြည့်ကြတယ်မှန်တယ်ဒါပေမဲ့ဟိုနားမှာတတိဒီနေရာမှာတတိမရှိပြည့်ကြတာပေါ့နော်ဟိုရန်ဒီလောက်တည်းရှိပြတာပေါ့အဲကြတော့ကျွန်တော်တနတ်မင်းကြီးကိုနေမှာကြတယ်လေရင်ကတော့လေရင်အပ ပြောတယ်အဲဒါပေမဲ့ဦးမြောက်ကလုံးဒေတာပါပဲစပုတ်ချောင်းအနီးမှာကြက်ကြခဲ့တဲ့နေရင်အစိတ်ပိုင်းတွေဟာအနီးနာကလူနေအိမ်တွေပေါ်ကိုကြက်ခဲ့တဲ့အတွက်စာစုပြီးတော့ဖတ်နေတဲ့တောင်းသူတွေပေါ်ကြက်ခဲ့ပြီးနေရင်ပိုင်းစာတွေထိမှန်လာကြောင်းငါတဲ့တောင်းသူတူဦးလည်းတေဆုံးသွားခဲ့တဲ့အကြောင်းနေရင်ကြက်ကြတဲ့နေရာကိုတွားရောက်ကြည့်ရှုခဲ့တဲ့ဒေတာကန်တူဦးဖြစ်တဲ့ဦးဝင်းချိ
ဝန်ကြီးကြီးရဲ့အိုက်ချဝါတိုင်းကိုတိုက်ပြီးတော့အောက်ကျတဲ့ဘုံပေါ့အဖအနာတွေကကြီးပြည်ရှင်နေနေတယ်ကလေးလေးကပုံမှာကျတယ်အဲဒါကလေးလေးကဆေးဥပင်ဟာတရားပါတော့ဆုံးသွားတယ်
တမတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့သတင်းထုတ်ပြန်ချက်အရအော်တိုဘာလ16ရက်နေ့မနေ့6:20အချိန်ခန့်မှာမကွေးလေတပ်က F7 တိုက်လေရင်အမျိုးအစား၄စီးလက်ကျင့်ပြန်တမ်းမှုတွေလုပ်ခဲ့ကြောင်းအဲ့ဒီထဲက၂စီးဟာရာသီဥတုတွေဆိုးတဲ့အတွက်ပြတ်ကျသွားတယ်ဆိုပြီးထုတ်ပြန်ထားပါတယ်။တိုက်လေရင်ပြတ်ကျတာကြောင့်လေယာဉ်မှုတွေဖြစ်တဲ့ဗိုလ်ကြီးဟိန်းသူအောင်နဲ့ဗိုလ်ကြီးဖြိုးမောင်မောင်တို့တေဆုံးသွားခဲ့တယ်လို့ဆိုပါတယ်။မင်းဘူးမျိုးစပော့ချောင်းနီးမှာပြတ်ကျခဲ့တဲ့လေယာဉ်ကြောင့်မင်းဘူးမျိုးအမှတ်၄ရပ်ကွက်ဧတရာလန်းလေအဘဥဖိုးပြူရဲ့တမီငါးရန်ကျောင်းသူမတ်သွေစင်ငိမ့်ဟာလေရင်အပိုင်းစားတွေထိမှန်ပြီးဒဏ်ရာရခဲ့ပြီးတဲ့နောက်ဆေးရုံမှာတေဆုံးသွားခဲ့တယ်လို့ဆိုပါရယ် ပြီးခဲ့တဲ့အေဗီလာတော့ကလည်းတောင်ကိုလေတပ်စခန်းဌာနချုပ်ကနေလေ့ကျင့်ပြန်တန်းနေတဲ့F7လေယင်ဟာစက်ချုပ်ရင်းပြီးပြတ်ကျခဲ့ပါတယ်။လေယင်ပေါ်မှာပါသွားခဲ့တဲ့လေယင်မှုဗိုလ်မှုအာကာဝင်းဟာတက်မတော်စေယုံကိုပို့ဆောင်စင်ပါပဲ။အသက်ဆုံးရှုံးသွားတယ်ဆိုပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။စစ်အေးခင်မှာဆိုဗီယက်ပြည်တော်စုကထုတ်ခဲ့တဲ့ Nele Tolo Nidaba, bigger than Natal Sakuna Kuni, Satya Maladongale, Samaro, Lady Lian G4 Zeha, Earita Yakai Bine Nezanama, Jetta Dongabare, Tabi, Natal Sakuna Kuni, Jona Dreama, Yen Yogani, Yango Mugu Pianzalare, YA Amusa, Samaro, Bosa Yiliha, Pile Dreama, Pietta Gabi, Nadi Pietta Muja, Lutia Nasana Ute Songayabare, Natal Sakuni Dringale, တမရော်လီရဲ့အလတ်စားတဲယူပို့ဆောင်ရေးလေးရင်တစည်းဟာနေပြီးတော့လေစိတ်ကနေအတက်မှာကတ်ချုပ်ရင်ပြတ်ကြမိတော်သွားခဲ့တာကြောင့်လေးရင်ပေါ်မှာပါလာတဲ့သူစစ်တီငါးဦးတည်ဆုံးခဲ့ပါတယ်တမရော်စစ်လေးရင်နှစ်စီးတက်ကြမှုနဲ့ပတ်သက်လို့တော့တမရော်တရင်အမှန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်ငင်းကြံရေးထိပ်သီးဆွေးနွေးပွဲဒုတိယနေ
tangwen yigu, lama nui ma la jama be sun pia che mudku, topo la on, sunu jabu, the word duni gejabare. Nabido de ku te do, tamaro poesie kisa, kule sabido ni naimu, the word duni gevare. Di jang fiu ma bae, trendo kumuzo, sabio biavale me.
Sua Damron, Tanangalo Pika Dekamu Jesse, the Bodu Sajo, NCA go Lemma Yetu Tare, Diana Lenagai, Poet Sewaga, Teddy goes on with Siwego, Inga Nima, Sele Jimba Yamaro, Yenega, Sunibu Jashi Nede, Quemetwa Yene, Govain Piatangu Eji, the Kudido Damro Poesi Yene, Aturu Ganarego, Sele Sunu Geja Bade, Quemetwa Yene, Govain Piatangu Ejego, Lame Lama, Mutaku Chaman Naye, the Bodu Geja Jau.
ပုံမျိုးသားလွံ့ညောက်ရေးအဖွဲ့ဒုဥက္ကဋ္ဌဥက္ကမြင့်ထွန်းကပြောပါတယ်ဒီနေ့မှာတော့ကျွန်တော်ငင်းဆိုင်ရတဲ့ဘုတ်တင်နေရပြီလေဒီကျွန်တော်ကိုယ်ပိုင်ပြဌာန်းခွင့်နဲ့ခွင့်ပြရဆိုတဲ့အနေနဲ့ပတ်သက်ရင်စပီးအင်းနဲ့ဘုအစီအစဉ်တွေကိုကျွန်တော်တို့ကချမှတ်နိုင်ခဲ့ပါတယ်2080ခုနှစ်နိုဝင်ဘာလအတွင်းမှာအစိုးရဘက်ကလည်းအစိုးရပြည့်တုံးရက်ကိုရအောင်ရှာဖွေဖို့ကျွန နေပြီးတော့မှတစ်ခုတည်းပြောင်းပြောင်းပေါင်းပြီးတော့ဒီအနေနဲ့ရယူနိုင်ဖို့အဲ့ဒါကိုစီစဉ်ချမှတ်ခဲ့ပါတယ်
။တခုတည်းသောတက်မတော်ဖွဲ့စည်းကိစ္စကိုတော့ဒီနေ့ကစတင်ပြီးဆက်လက်ဆွေးနွေးကြဖို့အတွက်ဆုံးဖြတ်နိုင်ခဲ့ကြောင်းလည်းဦးခွင့်မြင့်ထွန်းကအခုလိုပြောပါတယ်
။ဒီတခုတည်းသောတက်မတော်ထားရှိကိစ္စနဲ့ပတ်သက်ကျွန်တော်တိုင်းသားလက်နက်ကန်တော်လိုင်းဖွဲ့စည်းတွေနေနေရတော့ပြည်တော်စုမှာတက်မတော်ကတခုတည်းသောတက်မတော်ရှိရမယ်ဆိုတဲ့ဟာကိုဒါ international practice ဖြစ်တဲ့အတွက်ဒါကိုကျွန်တော်လက်ခံတယ်။ NCA ရဲ့ကြံစည်ချက်မှာပါတာတော့တိုင်းသားလူမျိုးပေါင်းစုံပါဝင်တော့ပြည်ထောင်စုတက်မတော်လို့ပါတယ်။ဒါရီတန်းသားလူမျိုးပေါင်းစုံပါဝင်တဲ့ပြည်ထောင်စုတက်မတော်ဆိုတဲ့အပေါ်မှာနိုင်ငံဖွင့်ဆိုပြီးတော့နှစ်ဖက်ဆွေးနွေးနိုင်ဖို့တခုတည်းသောတက်မတော်ဆိုတာကိုလည်းတွေ့မြင်ကိုမြင်တာဆွေးနွေးကြဖို့ဒါကျွန်တော် support တူကြပါတယ်။တခုတည်းသောတက်မတော်နဲ့ဒီ NCA ပြတ်ထန်ကြရတိုင်းသားလူမျိုးပေါင်းစုံပါဝင်တော့ပြည်ထောင်စုတက်မတော်ကိစ္စတွေဆွေးနွေးဖို့တော့အခုကျွန်တော်အစမှတ်အနေနဲ့ဒါဆွေးနွေးပြီးရပြီဖြစ်ပါတယ်။
နိုဝင်ဘာလအတွင်းပြန်လည်ကျင်းပမဲ့အစည်းအဝေးနဲ့လာမယ့်27ရာစုပင်လုံးသတ္တုထအစည်းအဝေးအတွက်ကိုလက်ရှိထိပ်သီးဆွေးနွေးပွဲချင်းမြောက်အောင်တာဝန်ယူခဲ့တဲ့အစိုးရဘက်ကဒေါက်တာတင်မျိုးဝင်းခေါင်းဆောင်နဲ့အဖွဲ့နဲ့တိုင်းသားတွေဘက်ကဘဒိုစောခွေထူဝင်းခေါင်းဆောင်နဲ့အဖွဲ့ကိုဆက်လက်တာဝန်ပေးအပ်ကြောင်းအထွေထွေကဏ္ဍမှာဆုံးဖြတ်ခဲ့ကြပါတယ်ထိပ်သီးဆွေးနွေးပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့နိုင်ငံတော်အတိုင်ပင်ခံယုံညွှန်ကြားရေးမှူးချုပ်ဦးစောထေကဒီဆွေးနွေးပွဲအပေါ်အခုလိုပြောပါတယ်
ဒီနေ့ဒီဆုံးဖြတ်ချက်ကတိကျတဲ့ guideline ပေးထားပြီးစိတ် guideline ကျွန်တော်တို့ဟိုပေးလိုက်တယ်ဘလို့ဘလို့လုပ်ဆိုတာကိုလမ်းညွှန်လိုက်တယ်အဲ့ဒါကိုကျွန်တော်တို့ဆက်ပြီးတော့လုပ်မယ်တက်တဲ့ခါမှာလည်း timeline ပြီးကြတယ်ကျွန်တော်တို့သတ်မှတ်ထားတယ်အဲ့တိုင်းဝင်အောင်ကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးမယ်
တခုတည်းသောတက်မတော်ဖြစ်ရေးဆိုတာမှာအရင်ကမဆွေးနွေးနိုင်ပဲရှိနေရကအခုအခါမှာတော့စတင်ဆွေးနွေးနိုင်မယ့်အချက်ကိုရရှိလာကြောင်းလည်းထည့်သွင်းပြောကြပါတယ်ဒီကနေ့ဆွေးနွေးပွဲကိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကထိပ်သီးခေါင်းဆောင်တွေအားလုံးပါဝင်တက်ရောက်ခဲ့ကြပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တော့မတက်ရောက်ခဲ့ပါဘူးဒီကနေ့နောက်ဆုံးရက်အဖြစ်ကျင်းပတဲ့ထိပ်သီးဆွေးနွေးပွဲမှာဆုံးဖြတ်ချက်ပေးနိုင်တဲ့ခေါင်းဆောင်တွေကိုယ်တိုင်ပါဝင်ပြီး
ပုံပွင့်လင်းလင်းဆွေးနွေးနိုင်တာကြောင့်အရင်ကကိုယ်စလဲရီနဲ့သာဆွေးနွေးခဲ့ကြတာမျိုးတဲ့ပုံပုံထီရောက်ကြောင်းလဲတုံးသက်ကြပါလေအဲဒါကတော့မနေ့တော့ကနေပြီးတော့မှကျင်းပခဲ့တဲ့ညဉ့်ညဉ့်ရေးထိပ်သီးဆွေးနွေးပွဲရဲ့ဒုတိယနေ့လည်းဖြစ်နောက်ဆုံးနေ့လည်းဖြစ်တဲ့ဆွေးနွေးပွဲမှာထူးခြားချက်တွေပါလိမ့်ရှိတယ်လဲဆိုတာကိုကိုမိုးစောတရင်ပြပေါ်ကြပါခုတစ်ခါတန်လွင်မြင့်နဲ Didagan Luru Dwet Nina Sonsho Muri Pila Nindalo. Tabawapa Wenjine Ziwa Muse De Bien Tayana Mionwe Zut Choye Yinji Mut Liriba Pio Son Tuanine Chincha Muri Shini De Chao Tanle Mijang Sanji Pue Usang No Shadu Riga Neruga Chimpare Trenza Shinle Mwema Pio Gejabare DJ Kata Siman Kaine Gu Piamido Tonta Pule Truga Tonsu Gejabare DJ Kata Siman Kaine Gu Piamido Tonta Pule Truga Tonsu Gejabare DJ Kata Siman
ကိုယ်စော်ထက်ကပြောပြပါလိမ့်မယ်တေးဦးမြန်မာပူးတွဲအကောင်တွေဖော်ဖို့နှလုံးချောက်ဖိပွားနှေးရက်ကလက်မရည်ထိုးခဲ့ရေရေကာတာစီမံကိန်းနေထဲမှာတန်လွင်မြစ်ပေါ်ကရေကာတာစီမံကိန်း၆ခုလည်းပါပါတယ်လက်စစ်တာမကာဝတ်တောင်း၆တောင်ကျော်ထွက်မယ်အဲ့ဒီစီမံကိန်းကိုစပ်ပြီးမလုံအောင်ကန့်ကွက်သွားမယ်လို့တန်လွင်မြေကြောင်းတခြားလေးလာဆောင်ကြီးအဖွဲ့ထရိုက်တာနန်းနှင်းကြီးကပြောပါရယ်အဲ့ဒီတော့ ဘယ်သူကကြာကျွန်တော်ဒီကခံရမျက်စိပိတ်နားပိတ်ခံရတယ်ဖြစ်ပေါင်း50ကျော်60ကာလအတွင်းမှာဒီကလာတော့တန်မြင့်ပေါ်မှာဒီကလာကြီးဖြောက်လို့ခဲ့လို့ရှိရင်ဘာလဲဖြစ်လာမလဲဆိုတဲ့သူယူအချို့မသိကြဘူးကျွန်တော်အမြင်နဲ့တော့မဖောက်နိုင်ဘူးမဖြစ်နိုင်ဘူးပေါ့နော်ဖြစ်နိုင်ခြင်းနဲ့တရားပတ်လဲကျွန်တော်တို့လေ့လာရတာပါရှိတော်တော်မှရှိသေးတယ်ဒီမှာလည်းတော်တော်များများတို့ဖြတ်သိမ်းပါတယ်ဖြတ်သိမ်းတဲ့ဗာကျွန်တော်တို့မြန်မာနိုင်ငံကမှာကိုအထက်ကထားတာအပြစ်မှားတာဒါလည်းဆောင်းပါဖြစ်တယ်
တချို့တိုင်းသားမျိုးနွယ်စုတွေကတန်တွင်မြေကမ်းတက်လျှောက်မှာနေထိုင်ကြတာဖြစ်တဲ့အတွက်မြေသိမ်းမှုတွေဖြစ်လာခဲ့ရင်ဒေသခံတွေရဲ့ယဉ်ကျေးမှုကိုယ်ဝယ်ယုံကြည်မှုနဲ့သဘာဝတရားတွေပါပျောက်ကွယ်သွားနိုင်တယ်လို့အနာဂတ်တန်တွင်ကြားပြည်နယ်ဗဟိုအလုံးမှုဆောင်ကော်မတီကနော်လူဒီကပြောပါတယ်ဒေသခံတွေနဲ့အကျိုးစီးပွားပရိပက္ခတွေလည်းဖြစ်လာနိုင်တယ်လို့သူကထောက်ပြပါတယ်ကြားခံ
တွေဆိုရင်ဆက်လုံးဝမရှိဘဲတက်တဲ့တွေရှိတယ်လူပိသားရဲ့အလေးဆိုစတဲ့မျိုးဆောင်းတဲ့ချိန်မှာဒီလူပိသားကိုလုံးချုပ်ရေးတောင်းယူပေးဖို့တက်ကိုထားတယ်ဘောနော်အဲ့ဒီတက်တဲ့ချိန်အရင်ကမရှိခဲ့ဘူးဆိုတော့ဒီလိုနားလဲတာဒါတကယ်လို့ရေကတာတင်ဆောင်လို့ဆိုတော့တက်ဒီရေကတာလုံးချုပ်ရေးအတွက်တက်စကန်တော့ထားပါပဲဘလို့ဖြစ်လို့ထားမယ်ထားတဲ့ကြောင့်ကျွန်တော်တို့ကျွန်တော်ဒီနေ့ခံနေစိုးရိမ်တာဖြစ်တယ်ဆိုတော့တစ်ချိန်ချိန်မှာအနည်းဆုံးတော့ရှိခဲ့တဲ့တိုင်းလာနဲ့ကတည်းကပဋိပက္ခအကျိုးစီးပွားပဋိပက္ခမဖြစ်နိုင်ဘူးကျွန်တော်တို့ပြောနိုင်ဘူး
ဒီတန်လွင်မြစ်ပေါ်မှာဘယ်နိုင်ငံကပဲရေကာတာဆောက်ဆောင်နိုင်ငံတကာအဖွဲ့အစည်းရဲ့အကူအညီနဲ့ကန့်ကွက်သွားမယ်အကြောင်းမိကျောင်းကာဝယ်ဆောက်ရှောက်ရေးအဖွဲ့တွေကပြောပါတယ်။တိဘက်နိုင်ငံမှာမြစ်ဖျားကန်တဲ့တန်လွင်မြစ်ကမိုင်1900ကျော်ရှိလျားပြီးတရုတ်မြန်မာနဲ့ထိုင်းစတဲ့၃နိုင်ငံကိုဖြတ်စည်းပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်ရဲမှာမြစ်ထပ်ပိုင်းရေကာတာစီမံကိန်းကိုထပ်ပြီးဆောင်ရွက်ဖို့ကြိုးစားနေပါတယ်။တန်လွင်မြစ်ခွန်းကအရှိတောင်အာရှမှာအခြေပြန်ဆုံးတဲ့လူဦးရေ9တန်းကျော်ကဒီမြစ်ခွန်းကိုအမိပြုပြီးနေထိုင်နေကြတာဖြစ်ကြောင်းပါခင်ဗျာ။
ဒါကတော့တန်လွင်မြစ်ပေါ်မှာတည်ဆောက်မဲ့ရေကာတာစီမံကိန်း6ခုကြောင့်ဒေသခံလူလူနဲ့သဘောပတ်ဝန်းကျင်ခြေနေတွေကိုထိခိုက်နိုင်တဲ့ဆိုပြီးတော့ဒီစီမံကိန်းတွေကိုပြန်လည်သုံးသပ်မှုသုံးသပ်ဖို့တောင်းဆိုမှုတွေရှိနေတဲ့အကြောင်း VOA သတင်းတောက်ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ် VOA American တန်မြန်မာပိုင်းရဲ့ပေါ်တဖူးနေ့မနက်ခင်းစီစဉ်တွေကိုဆက်လက်တန်ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာမကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်စီစဉ်တဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာမှာသတင်းဌာနတွေမှာဖော်ပြနေတဲ့အကြောင်းတွေနဲ့အီဒီယန်အမေရိကန်အီဒီယန်၃နှုန်းနောက်တစ်ခါတည်းလေးလိုင်းဆွေးနွေးချက်တွေကိုလည်းကြားရမှာပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာဒိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာဒိုင်းဒိုမီတာ25 32နဲ့ဒိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA အမေရိကန်တံမြန်မာပိုင်းက2018ခုနှစ်အောက်တိုဘာလ18ရက်ဗိုလ်တဖူးနဲ့မနက်ခင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ဒိုင်းဒိုမီတာ3240 48အပြင်လက်လက်မီတာ190 kHz 1505တို့ကလည်းတို့ချက်ထုတ်လွှင့်ပေးနေသလို VOA Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနားဆင်ကြမယ်ထင်ပါဆိုရင
်ဗတင်းကြီးရဥပဒေကိုလိုက်ကဗတင်းသမားတွေကိုလည်းမကာကွယ်နိုင်ဘူးဗတင်းလူလက်ခွင့်ကိုလည်းမကာကွယ်နိုင်ဘူးဥပမာကျွန်တော်ပြောမယ်ဆိုလို့ရှိရင်ဗတင်းမီဒီယာဥပဒေမှာ
အဲ့ဒါကတော့မြန်မာနိုင်ငံရဲ့ဗတင်းမီဒီယာလောကဒီနေ့တွေ့ကြုံရတဲ့အခြေအနေတွေအကြောင်းအင်္ဂါညတဲလီလိုင်းဆွေးနွေးချက်ကိုခဏလေးကြာလို့ရှိရင်ထပ်ပြီးတော့ထုတ်လွှင့်ပေးဦးမှာပါဆောင်းမနားဆင်ကြပါအခုအဲ့ဒါတွေမတိုင်ခင်ဒီအမေရိကန်အီဒီယန်3နှုန်းနဲ့ကမ္ဘာသတင်းလောကကမြန်မာအကြောင်းဆရာတွေလည်းလာဖို့ရှိပါတယ်လောလောဆယ်တော့ဒီထိတ်တန့်ရောက်နိုင်ငံတကာသတင်းတပုတ်ကိုကြားရမှာပါတူရကီနိုင်ငံက sorry အရေဗီယာကောင်စစ်ရုံးမှာထူးဆန်းစွာပျောက်ဆုံးသွားခဲ့တဲ့ sorry သတင်းတော့ဂျမေးခါရှိုဂီနဲ့ပတ်သက်ပြီးတော့တိထားသမျှကိုထုတ်ဖော်ပြောကြဖို့ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးမစ္စတာပက်ချလက်ကတိုက်တွန်းလိုက်ပါတယ်ပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကအစ္စတန်ဘူမြို့ကဆော်ရီကောင်စစ်ရုံးတဲ့ကိုကရှိုဂီဝင်ရောက်သွားတာကိုပဲနောက်ဆုံးတွေ့ခဲ့ရပြီးတော့သူပြန်ထွက်လာတာကမရှိပါဘူးဒီအကြောင်းဂျနီဗာကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးယုံကဒီဗီယိုသတင်းတော့လီဆာရှလိုင်းသတင်းပေးပို့ထားတာကိုတော်ခင်မျိုးသက်ပြောပြပါလိမ့်မယ
်အောက်တိုဘာလ2ရက်နေ့မှာသတင်းတော့ဂျမဲကာရှိုဂီပျောက်ဆုံးသွားခဲ့တာပါဒါပေမဲ့အောက်တိုဘာလ15ရက်တနင်္လာနေ့ကမှတူရကီတေမှုတေခင်းဆိုင်ရာစုံစမ်းစစ်ဆေးသူတွေSorry ကောင်စီရုံးတဲ့ကိုဝင်ရောက်ဆစ်ဆေးဖို့အတွက်ခွင့်ပြုချက်ရခဲ့ပါတယ်။အခုလိုခွင့်ပြုခဲ့တာအတွက်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီး Michelle Bachelet ကကြိုဆိုလိုက်ပေမဲ့အခုတည်းပို့ပြီးလှုပ်ဆောင်ဖို့လိုနေသေးတယ်လို့ပြောပါတယ်။ Casualty ကြောက်ဆုံးမှုအတွက်ပွင့်လင်းမြင်သာတဲ့စုံစမ်းဆစ်ဆေးမှုတွေကိုပြည်ပြည်ဆောင်ဆောင်မြန်မြန်ဆန်ဆန်လုပ်ပေးဖို့ Sorry Arabia ကိုရောတူရကီကိုပါတိုက်တွန်းခဲ့တာပါ။Sorry Arabia နဲ့တူရကီနှစ်နိုင်ငံစလုံးဟာလူသားမဆန်တဲ့ရက်စက်တဲ့လုပ်ရတွေကိုမလုပ်ဆောင်ဖို့အတွက်ကုလသမဂ္ဂသဘောတူညီချက်ကိုလက်ခံထားတဲ့နိုင်ငံတွေဖြစ်တဲ့အတွက်နှိမ့်ဆက်ညှဉ်းပန်းတာပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေအားလုံးကိုအကာအကွယ်ပေးရမှာဖြစ်ပြီးကျူးလွန်သူတွေကိုအရေးယူရမှာဖြစ်ကြောင်းလည်းမဟာမင်းကြီးကပြောပါတယ်။1963ခုနှစ်ဗီယက်နာသဘောတူစာချုပ်အရတန်တမာရေးဆိုင်ရာကင်းလွတ်ခွင့်ရှိပေမဲ့ Sorry အရာရှိတွေအားလုံးကိုဒီကင်းလုတ်ခွင့်မပေးရတဲ့မဟာမင်းကြီးဘက်ချလက်ကလူလားသလိုဒီမှုနဲ့ပတ်သက်ပြီးတိမှုတေရင်ဆိုင်ရာစုံစမ်းစစ်ဆေးမှုတွေအလုံးအနှောက်အယှက်မရှိအပြည့်အဝလုပ်စီခြင်းနေတယ်လို့လည်းမဟာမင်းကြီးရဲ့ပြောခွင့်ကရူပတ်ကိုဘယ်က VOA ကိုပြောပါတယ်
We hope the lifting of immunity is absolute so they can investigate
ဒီလိုကင်းလုတ်ခွင့်လုံးဝမပေးဖို့ကျွန်တော်တို့မျှော်လင့်ပါတယ်ဒါမှစုံစမ်းသူတွေအတွက်သူတို့စစ်ဆေးခြင်းနေနဲ့စစ်ဆေးဖို့လိုမယ်လို့ထင်တာတွေအလုံးကိုစစ်ဆေးနိုင်မှာဖြစ်ပါတယ်ကောင်စစ်ဝင်ရုံးထဲမှာနဲ့ကောင်စစ်ဝင်ရဲ့နေအပြင် CCTV မှာတွေ့ရတဲ့ကောင်စစ်ဝင်ရုံးထဲကထွက်သွားတဲ့ယင်တွေအားလုံးကိုပါစစ်ဆေးနိုင်မှာပါ။ဒါကြောင့်အခြေခံအဖြစ်စုံစမ်းသူတွေစုံစမ်းကျင်တာအားလုံးကိုစစ်ဆေးနိုင်မယ်သဘောပါ
။တရင်းဆောင်ခါချူကြီးကကောင်စစ်ရုံးထဲဝင်သွားခဲ့တယ်ဆိုတာကိုရှင်းရှင်းလင်းလင်းသိထားပေမဲ့အဲ့ဒီချိန်ကစပြီးသူ့ကိုမတွေ့ကြရတော့ဘူးလို့လဲကိုဗစ်ကပြောပါတယ်။ဒါကြောင့်ဒီတရင်းတော့ဘာဖြစ်သွားတယ်ဆိုတာကို Sorry အာနာပိုင်တွေဘက်ကနေထုတ်ဖို့ပြောဆိုဖို့အတွက်တာဝန်ရှိတယ်လို့လည်းပြောပါတယ်။ Sorry Arabia ဘက်ကဖြေကြားပြောဆိုဖို့နိုင်ငံတကာဝန်ဝန်ဖိအားပေးမှုတွေလည်းများလာနေပါတယ်။ရှေ့သတင်းပတ်ထဲ Sorry Arabia မှာကျင်းပမယ်ကြီးမားတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံကိုမတက်ဖို့အတွက်ဆုံးဖြတ်ကြတဲ့ကုမ္ပဏီတွေလည်းတစ်နှစ်တခြားတိုးလာနေတာပါ။ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကတော့အင်္ဂါနေ့မှာပဲ Sorry Arabia နိုင်ငံ Riyadh မြို့ကိုရောက်နေပြီး Sorry Bin Salman နဲ့ Sorry Ancient Mindar မိုဟာမက်ဘင်ဆာမန်တို့ ਨੇ ဒီသတင်းတောက်ပျောက်ဆုံးတဲ့ကိစ္စကိုဆွေးနွေးနေပါတယ်။အမေရိကန်သတင်းတွေမှာတော့သတင်းတောက်ခါချိုကြီးကောင်စစ်ရုံးတဲလာခဲ့ပြီးတဲ့နောက်တေဆုံးသွားတယ်လို့ဒီလိုတေဆုံးရတာဟာသူ့ကိုစစ်ဆေးမင်းမြန်ရမှာ လက်လွန်သွားတာကြောင့် sorry အာဏာပိုင်တွေဘက်ကထုတ်ဖော်ဝန်ခံဖို့အတွက်ပြင်နေတယ်လို့ရေးကြပါတယ်။ sorry အင်ရှင်မင်းသားကိုဝေဖန်တဲ့စာရီးရေးသားသူခါရှိုဂီဟာ Washington Post မှာသူ့အမည်ဆောင်းပါးကိုရေးနေသူဖြစ်ပြီးသူက American ပြည်ထောင်စုမှာခိုးလုံနေသူဖြစ်ပါတယ်။ခါရှိုဂီဟာကောင်စီရုံးကနေသူ့ဟာသူထွက်သွားတာလို့ပြောဆိုပြီးသူအသက်ခံရတယ်ဆိုတာကို sorry Arabia ဘက်ကအရင်ဆုံးကညှင်းဆိုခဲ့တာဖြစ်ပါတယ်။
အခုတော့နိုင်ငံတကာသတင်းမီဒီယာတွေမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအပေါ်မပြည့်ဥကြော်စံတာနဲ့ကျွန်တော်တင်ပြပါမယ်
။မြန်မာနိုင်ငံမှာတိုင်းရင်းသားသဘုံတွေနဲ့ညီညာရင်ရနိုင်မလားဆိုတဲ့ကောင်းစဉ်နဲ့ Oliver Slow ရေးသားထားတဲ့ဆောင်းပါးကို South China Morning Post မှာဖော်ပြတယ်။ပူပါမှာလှုပ်ဖို့စီစဉ်ခဲ့ပြီးအခုနေပြည်တော်မှာလှုပ်နေတဲ့ NCA လက်မှတ်ရေးဆိုတဲ့အဖွဲ့တွေနဲ့အစိုးရဆွေးနွေးပွဲကိုအခြေခံရေးသားထားတာဖြစ်ပါတယ်။မြန်မာပြည်ညီညာရေးဖြစ်စဉ်ဟာရခိုင်သမနာဥပဒေစဉ်လက်ထက်ကအလေးထားဂရုစိုက်ခံရပြီးတဲ့နောက်မကြသေးမီနှစ်တွေအတွင်းတက်တက်နေခဲ့တယ်လို့စာရေးပါတယ်။ဒီညဉ့်ညံရေးဖြစ်စဉ်ဟာသူ့အဆိုအရအတွက်ပထမဦးစားပေးဖြစ်တယ်လို့ NLD ရွေးကောက်ပွဲနိုင်ပြီးခါစားဒေါအောင်ဆန်းစုကြည်ပြောခဲ့ပါတယ်။အလုံးပါဝင်တဲ့အပြစ်ခတ်ရဆဲရေးလုပ်မယ်ညဉ့်ညံရေးမရှိရင်တိုင်းပြည်အတွက်ဘာမှမလုပ်နိုင်ဘူးလို့လည်းထက်ကလည်းလည်းပြောခဲ့တယ်လို့ညွှန်းဆိုထားပါတယ်။ဒါပေမဲ့အောင်မြင်မှုကအကန့်အသတ်နဲ့သာရှိခဲ့ပြီးမြောက်ပိုင်းဒေသမှာအထူးသဖြင့် CIA ကချင်းတပ်ဖွဲ့နဲ့တပ်မတော်တို့တိုက်ပွဲဆက်လက်ဖြစ်ပွားပြီး2017တိုက်ပွဲပြန်ဆချိန်ကစပြီးပြောမယ်ဆိုရင်စီပြေးစစ်ဆောင်တဖိန်ကျော်ထိရှိလာခဲ့တယ်လို့ဆိုထားပါတယ်။ဒါပေမဲ့ဆရာပါပါကောင်းတာလေးတချို့ရှိခဲ့တာကတော့ MNSD မွန်အဖွဲ့နဲ့ LDU လောက်ဟုအဖွဲ့တို့ NCA လို့ခေါ်တဲ့ပြည်လုံးကျော်အပြည့်အစုံကိုလက်မှတ်ရေးထိုးခဲ့ခြင်းပဲဖြစ်ပါတယ်တဲ့။သို့တော်လည်းပဲ FBNCC ဆိုတဲ့မဟာမိတ်အစုကတော့ NCA ဟာမြန်မာပြည်ညီညာရေးကိုတကယ်ဖော်ဆောင်နိုင်မှာမဟုတ်ဘူးဆိုပြီးလက်မှတ်ထိုးဖို့ညှင်းဆန်နေကြပါ NCA ကိုပြုပြင်ပြောင်းလဲလိုက်မယ်ဆိုရင်တော့လက်မှတ်ထိုးဖို့စဉ်းစားမယ်လို့ FBNCC ခေါင်းဆောင် GWSA ဝတ်တပ်ဖွဲ့ကပြောခဲ့ပါတယ်ပြီးခဲ့တဲ့မေလကနေအော်ဂူလာအထိတိုင်းပြည်နှံလက်နက်ကင်တိုက်ပွဲ25ကြိမ်ဖြစ်ပေါ်ခဲ့တယ်လို့ MIPS ခေါ်မြန်မာညီညာလုံခြုံရေးအဖွဲ့ကဖော်ပြထားပါတယ်ညီညာရေးအကက်ဖြတ်ဆိုင်းဝန်ဆိုင်ကတော့အစိုးရနဲ့စစ်တပ်တို့ဟာငင်းကြမ်းရေးပြန်လည်တင်ပြရတဲ့နိုင်ငံတကာဖိအားရောပါရေးကိုသာဦးစားပေးနေပြီးစစ်မှန်တဲ့ Federal ပြည်ထောင်စုဖော်ဆောင်ရေးကိုလက်ခံဖို့တော့ဝေးသေးတယ်လို့ပြောကြောင်းဖော်ပြထားပါတယ်။ဒါပေမဲ့ MIPS အဖွဲ့က Morgan Michaels ကတော့တိုင်းရင်းသားအစုတွေပြည်ထောင်စုကခွဲမထွက်ဘူးဆိုတာသဘောတူလက်မှတ်ထိုးရင်အစိုးရနဲ့တပ်မတော်တို့ဘက်ကတိုင်းရင်းသားတွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်သတိမှုကိုယ်ပိုင်ပြဋ္ဌာန်းခွင့် Self Determination ပေးဖို့စီနေပေမဲ့တိုင်းရင်းသားတွေကဒါသဘောမတူနိုင်ဖြစ်နေတယ်လို့ပြောပါသေးတယ်။နောက်တစ်ခုကတက်မတော်တစ်ခုလဲထားရှိရေးဆိုတဲ့ကိစ္စကိုလည်းတိုင်းရင်းသားအဖွဲ့တချို့ကသူတို့ကိုလက်နက်ချခိုင်းတာလို့မြင်ကြတယ်လို့ဆိုပါတယ်။ဆိုတော့ဒီအခက်အခဲတွေကိုကြော်လွှားနိုင်မဲ့အကောင်းဆုံးသောနည်းလမ်းကတော့နှစ်ဖက်ယုံကြည်မှုခိုင်မာအောင်တည်ဆောက်ရေးပဲဖြစ်တယ်လို့ပြောကြောင်းကြေညာထားပါတယ်ခင်ဗျာ
။အာဆီယံအနေနဲ့မြန်မာနဲ့ပတ်သက်ပြီးပြောစရာရှိတာကိုရဲရဲတင်းတင်းထုတ်ဖော်ပြောဆိုသင့်တယ်ဆိုတဲ့ကောင်းစဉ်နဲ့ရာအီစ်ဟူစိန်ရေးတာတဲ့ဆောင်းပါးကိုမလေးရှားကီနီသတင်းမှာအော်တိုဘားလ15ရက်နေ့ကဖော်ပြထားပါတယ်။ဖွံ့ဖြိုးတဲ့နိုင်ငံအုပ်စုတွေထဲမှာအာဆီယံအသင်းကအအောင်မြင်ဆုံးလို့ပြောဆိုနေကြတာတွေရှိတယ်ဆိုပေမဲ့လူ့ခွင့်ရေးတွေကိုကာကွယ်ပေးဖို့အရေးမှာတော့အာဆီယံအသင်းဟာအပြတ်ကွက်ဆုံးအဖွဲ့အစည်းဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်9သိန်းလောက်မောင်းထုတ်ခံခဲ့ရတဲ့အဖြစ်ကိုကုလသမဂ္ဂကလူမျိုးတုံးတပ်ဖြတ်မှုလို့ပြောထားပါတယ်။အာဆီယံအသင်းဝင်နိုင်ငံတခုမှာလူမျိုးတုံးတပ်ဖြတ်တဲ့အဆင့်ထိရောက်လာတဲ့အတွက်ကျင့်ဝတ်သိက္ခာပိုင်းဆိုင်ရာကိစ္စကိုကြံတဲ့အသင်းဝင်နိုင်ငံတွေအလုံးကပြောဆိုကြဖို့တာဝန်ရှိပါတယ်။အာဆီယံအသင်းဝင်နိုင်ငံတခုအနေနဲ့လူခွင့်ရေးတွေကိုတိုးတက်အားကောင်းအောင်လှုပ်ဆောင်မှုမြန်မာနိုင်ငံဟာအာဆီယံပြည်ညင်စာချုပ်မှာသဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်ပါတယ်။အဲဒါကြောင့်တခြားအာဆီယံအသင်းဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေဒုက္ခရောက်တဲ့ကိစ္စကိုထုတ်ဖော်ပြောဆိုသင့်ပါတယ်။စင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့အာဆီယံကာကွယ်ရေးဝန်ကြီးများဆင့်ဆွေးနွေးပွဲတုန်းကလည်းမြန်မာကိစ္စကိုထည့်မပြောခဲ့ပါဘူး။အာဆီယံဌာနချုပ်အနေနဲ့လည်းကာကွယ်ရေးဝန်ကြီးတွေကိုမြန်မာကိစ္စအစီရင်ခံမှုပြက်ကွက်ခဲ့ပါလိမ့်မယ်။မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်နဲ့မလေးရှားနိုင်ငံရေးခေါင်းဆောင်အန်ဝါအီဘရာဟင်တို့ကမြန်မာနိုင်ငံတော်တိုင်မင်ခံတော်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုကိုစိတ်ပျက်တဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ကြတာတွေရှိတယ်ဆိုပေမဲ့လည်းဒီထက်ပိုပြီးတော့လေးနဲ့တင့်တာပါမလေးရှားကာကွယ်ရေးဝန်ကြီးမိုဟာမက်ဆာဘူအနေနဲ့မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေရဲ့အခြေအနေတွေကိုခိုင်ခိုင်မာမာပြောဆိုသင့်ပါတယ်လို့ရာအီစ်ဟူစိန်ရေးသားတဲ့ဆောင်းပါးကိုမလေးရှားကင်နီသတင်းမှာပေါ်ပြထားပါတယ်ကတော့မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်အလှည့်ရောက်ပါပြီ American Idiom အသုံးအနှုန်းတွေကိုဒေါ်လလတန်းကအစီအစဉ်တင်ဆက်ပေးနေပါတယ်
Diglim ne tinjame idiom atong ga ro
bad mouth
phit par de sa long bang ga b a d bad ga soda ma kaung na m o u t h mouth ga bza so ro scratch glue ye dai yai adibe ga ro bza ga soda ma kaung na bo shi idiom adibe ga le khat sin sin lo su ya ba le me tu mya a chang ma kaung pyo da nain pyo da ke ye pyo da atin pyo da so yin di atong wo yin nyon pyo lo ya ba de di atong ne patte lo josh ko pi de upma ko na sin chi chan ya aw
Mary badmouths her husband everywhere. So he got fed up and is planning to divorce her.
Mary ha tu amyo ta ye atin wo niya da ga ma lite pyo ni da be da chang le tu amyo ta ga sait goun pi lo khu ro kwa shin mu pyin sin ni bi le lo di be ya ba de Umago not caught nothing to Jayao.
Mary badmouths her husband everywhere. So he got fed up and is planning to divorce her.
Tin Biome, Tumia Chang Makang Biome, Kaye Piosume, Suin, Belu Biomene.
Badmouth.
Lupiolu Yavari. Eragaro, Digrimine, Tin Piagiri, Ijim Atome Pipari.
ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြမသတင်းမီဒီယာဟာဆွေးရရန်သူစင်းကိုဝင်လာပြီလားဆိုတာပါသတင်းသမားတွေနဲ့အာဏာဝင်တွေကြားပြဿနာဖြစ်လာလို့ရှိရင်ဖြေရှင်းနိုင်မယ့်သတင်းမီဒီယာဥပဒေဆိုတာကိုပြတန်းထားတာရှိပြီမယ်လို့ရောင်းတဲ့ဆွေးရကိုဝေဖန်ကြည့်တာတဲ့သတင်းသမားတုံးကိုအဲ့ဒီပြတန်းချက်ကိုအသုံးမပြုဘဲနဲ့ရာဇဝတ်မှုနဲ့ပြီးခဲ့တဲ့ရက်ပိုင်းကပဲဖမ်းဆ ဒီနေ့ကအရင်နှစ်ကထက်ကိုခုနှစ်မှာ60%ရော့ပြီးတော့ပိုပြီးတော့စွန့်စရာဖြစ်လာပါတယ်။တချင်တော့ကတိုက်ခံဘဝမှာသတင်းမီဒီယာနဲ့ဆက်ဆံရေးကောင်းခဲ့တဲ့အန်အန်ဂျီအစိုးရအနေနဲ့အခုဒီအစိုးရဖြစ်နေချိန်သတင်းမီဒီယာရေပေါ်ထားတဲ့သဘောထားကြောင်းလဲသွားတယ်လို့ယူဆစရာရှိပါသလား။အန်အန်ဂျီအစိုးရလက်ထက်ရဲ့သတင်းမီဒီယာလူလောက်ခွင့်ချင်းတွေကိုကျွန်တော်တို့ဒီနေ့ဆွေးနွေးကြမှာတုံ့တ ကွန်မြူနီယာတော့အီကိုလော်ဂျီမြန်မာဒီလူခွင့်ရေးပညာပီးလုပ်ငန်းတွေလုပ်နေတဲ့အဖွဲ့အစည်းရဲ့အမှုဆောင်ဒါရိုက်တာဖြစ်ပါတယ်ခင်ဗျာနှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီကိုတာလုံရဲ့ခုနကပြောသွားသလိုပါပဲဒီသတင်းမီဒီယာနဲ့ပတ်သက်လို့ပေါ့လွတ်လပ်စွာထုတ်ဖော်ပြောဆိုလှူရှားခွင့်အဖွဲ့ကထုတ်ပြန်တဲ့စင်ရရဆိုရင်အဲ့ဒီအစိုးရလက်ထက်မှာသတင်းသမားတွေကိုတရားစွဲ ပါတီလက်ထက်မှာအရင်သူတို့သတင်းမီဒီယာနဲ့ပတ်သက်လို့ယက်တီချက်ကပြောင်းသွားတဲ့သဘောလားတပေါင်းမရှိသတင်းမီဒီယာတွေကပဲအလွန်ကျူးဝေဖန်နေလို့လားတခြားအကြောင်းအကျောင်းတွေများရှိလို့လားအခုလိုမျိုးသတင်းမီဒီယာသမားတွေခဏခဏဖန်ခံနေရတာချင်းချောက်ခံနေရတာ
ဆက်ပြီးတော့ဟိုအစိုးရတာဝန်ယူတဲ့အချိန်မှာဟိုကဒီသတင်းမီဒီယာကိုမလိုတော့ဘူးဆိုတဲ့သဘောထားမျိုးဆက်တွေ့ရတယ်တခါကအစိုးရမှာကသူ့ရဲ့ဟိုနိုင်ငံပိုင်ဟိုပေါ့အစိုးရပိုင်မီဒီယာတွေရှိလာတယ်သတင်းစာတွေရှိလာတယ်သူ့ရဲ့ TV channel တွေရှိလာတယ်ရေဒီယိုတွေရှိလာတယ်ဒါတွေရှိလာတဲ့အခါကျတော့ဟိုအရင်တော့အတိုက်ခံဘဝတော့ကဘယ်လိုပဲရင်းနှီးခဲ့ရင်းနှီးခဲ့ဒီပုံမှန်ကသတင်းမီဒီယာတွေကသူ့အတွက်မလိုအပ်တော့ဘူးလို့သူဖားပြီးတော့တွေးလာပုံရတယ်ပေါ့နော်ဒါကြောင့်မလဲဟိုကျွန်တော်တို့ဒီ NLD ဆိုတာအာဏာရလာပြီးတဲ့အချိန်အဆလို့ဒီအခမ်းအနားတွေနိုင်ငံတော်နဲ့ပတ်သက်တဲ့ဟိုပွဲတွေမှာဆိုလို့ရှိရင်ဒီနိုင်ငံပိုင်သတင်းဌာနအစိုးရပိုင်သတင်းဌာနတွေပို့ပြီးတော့ဦးစားပေးတယ်ပို့ပြီးတော့အလေးထားလာတာတွေ့တယ
်ဒီအစိုးရမီဒီယာတွေကိုအရင်ကဆိုရင်များသောဖြင့်လူထုကနားထောင်တာသတင်းနားထောင်တာနဲပါတယ်သတင်းကိုမှီပြီးတော့အားကိုးတာနဲပါတယ်အဲ့တော့သူကသတင်းမီဒီယာတွေရဲ့အနေထားကိုလွတ်လပ်ခွင့်ရှိလာလို့လားပို့ပြီးတော့သတင်းမီဒီယာတွေကပို့ပြီးတော့ professional ဖြစ်လာလို့လား
အစိုးရသတင်းမီဒီယာဆိုတဲ့သဘောကတော့သူကတော့ဝါးချက်လို့ကောင်းတာဟိုဝါးချက်လို့ကောင်းနေဆိုတာသူကကောင်းတဲ့ဟာတွေကြီးပဲယူလို့ရတယ်အဲ့ဒါဒေါအောင်ဆန်းစုကြည်တဲသွားတယ်ဒေါအောင်ဆန်းစုကြည်အိမ်ပဲဟိုအစိုးရတက်တယ်ဒီအစိုးရတက်တယ်အာဓာတ်ပုံလေးနဲ့ဝူဝူဆာဆာဟောလေ
သတင်းတင်ပြမှုကအရင်စစ်ဆိုးရလက်ထက်ကတည်းကပို့ပြီးတိုးတက်လာလို့လား အမတို့တက်လာဦးတာဒီတိုင်းနဲ့ဝါရပြန့်ကြီးတဲ့သဘောတရားဝါရပြန့်ကြီးတဲ့ဦးတန်းရှင်နေရာမှာဒေါအောင်ဆန်းစုကြီးဝင်လာတယ်ဒီစစ်ဘုံချုပ်နေရာမှာဒီတင်ဒီတိုက်ပုံတွေဝင်လာတယ်ဒီသဘောပဲဗျအဲ့ဒါဒီဆိုတော့လက်ထက်မှာပါရဲ့ဒီမြန်မာသတင်းမီဒီယာဥပဒေကိုပြန်ပြီးပြင်ဆင်တာတွေရှိတယ်တော့နောက်တစ်ဖက်မှာသတင်းမီဒီယာကောင်စီဆိုတာလည်းရှိပါတယ်ဒါကသမ္မတနေပြီးတော့တဲခန့်အားမှ
တော့ဒရင်းမီဒီယာဥပဒေကိုပြန်ကြည့်လို့ရှိရင်လေဒရင်းမီဒီယာဥပဒေကိုလိုက်ကဒရင်းသမားတွေကိုလည်းမကာကွယ်နိုင်ဘူးဒရင်းလွတ်လပ်ခွင့်ကိုလည်းမကာကွယ်နိုင်ဘူးဥပမာကျွန်တော်ပြောမယ်ဆိုလို့ရှိရင်ဒရင်းမီဒီယာဥပဒေမှာပြဋ္ဌာန်းချက်တစ်ခုရှိတယ်။အဲ့ဒါပြဋ္ဌာန်းတစ်ခုခုတက်လာလို့ရှိရင်ဒရင်းမီဒီယာကောင်စီကိုတိုက်ကြားနိုင်တယ်လို့ပဲပါတယ်။သူကစကမ်းမှာသွားပြီးအမှုဖွင့်ရလည်းရတယ်ပေါ့နော်။အဖြစ်ပေါ့နော်ဒရင်းမီဒီယာကောင်စီအဖြစ်ဖွဲ့စည်းပေးထားတယ်ဒရင်းမီဒီယာဥပဒေအဖြစ်ဖွဲ့စည်းရှိနေတယ်ပေါ့ဒါတော့မှအရှိကဒါဦးသိန်းစိတ်ရဲ့ဆိုရကလောက်သွားလို့ရှိနေတာပေါ့နော
်ဟုတ်ကဲ့ကုသလုံးရဲ့လီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ကိုအောင်မျိုးမင်းဖိတ်ခေါ်ချင်ပါတယ် equality မြန်မာဒီလူခွေနဲ့ပတ်သက်လို့ရှားနေတဲ့ဖွဲ့စည်းပါကိုအောင်မျိုးမင်းခုနကကုသလုံးပြောထားတဲ့အချက်မှာတော့ NLD အစိုးရလက်ထက်မှာသတင်းမီဒီယာသမားတွေပေါ်ယက်တီချက်ပေါ့နော်သူတို့ပြောင်းလဲလာတဲ့သူတို့အရာတက်ဆိုးလာတဲ့အခြေအနေချို့ကိုထောက်ပြပါရတယ်အဲ့တော့ကျွန်တော်မေးချင်တာကလွတ်လပ်စွာပြောဆိုရေးသားခွင့်အခြေအနေနဲ့ပတ်သက်လို့ပေါ့မြန်မာနိုင်ငံမှာအခု NLD အစိုးရလက်ထက်မှာယင်းအခြေအနေထက်ဘယ်လောက်ထိကွာခြားလာလဲ
အရင်အစိုးရလက်ထက်ကတော့အစိုးရကိုဝေဖန်နေသလိုရှိရင်ထောက်လိုင်းကြီးခေါ်ပြီးတော့စစ်ကြောရေးစခန်းမှာစုံစမ်းစစ်ဆေးမိနေပြီးမတရားမှုဆင်ပြီးတော့ပုံမှန်နဲ့ခြားတဲ့သဘောမျိုးပေါ့နော်ဒါတွေကရှိခဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နေနောက်ကရေးသားထုတ်ဝေခွင့်နဲ့ပတ်သက်လို့တော်တော်ကြီးကိုဆိုးခဲ့တယ်အခုဒီ NLD အစိုးရလက်ထက်မှာတော့ခုနလိုမျိုးညာစီလာဖန်တာတို့ကားပြားကြီးနဲ့လာခေါ်တာတို့အဲ့ဒါမျိုးတော့မရှိဘူးဒါပေမဲ့ကျွန်တော်တို့အခုချိန်ထိလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ဥပဒေတွေကိုလိုလိုဆွဲပြီးတော့အသုံးချနေတဲ့ကိစ္စတွေဒါတွေကပိုပြီးတော့များလာတယ်ဗျအများပြည်ပြည်ကြတဲ့ဒီ66ပုံမှာပေါ့နော်အဲ့ဒါကကျွန်တော်တော်တော်များများကိုအသုံးပြုပြီးဖြစ်လာတယ်အဲ့ဒီဥပဒေကိုယ်တိုင်ကလည်းအားနိုင်ချက်တွေဖြစ်လာတဲ့ချိန်မှာလူရင်းလို့တလို့မလို့ရင်းမလို့တလို့စိတ်တဲ့လူကိုဆွဲနိုင်တဲ့အနေအထားမျိုးရှိလာတယ်ဒါကိုအသုံးပြုရတယ်မကဘူးနဲ့အလွဲသုံးစားလုပ်တဲ့အမှုတွေကပုံများလာတယ်။အရင်တော့ကလို့မတရားခန့်စီတာမျိုးမဟုတ်ပေမဲ့လူတွေစိတ်ထဲမှာပြောဖို့ဆိုဖို့ရေးသားဖို့တောက်လန့်နေတဲ့အရာတွေကရှိနေတော့မှာပဲ။ပုံစံသစ်တစ်မျိုးနဲ့ဖိနှိပ်မှုတွေကဆက်ရှိနေတော့မှာပဲခင်ဗျာ
။လက်ရှိမြန်မာနိုင်ငံဒီမိုကရေစီအပြောင်းလဲကာလပေါ့2017ကနေပြီးတော့ကြီးလိုက်မယ်ဆိုရင်ရှေ့မှာတမရဦးသိန်းစိန်တမရလှုပ်လာတဲ့ကာလရှိပါတယ်။အဲ့တော့အဲ့ကာလအတွင်းမှာခုနကကုသလွန်ပြောထားတဲ့အချိန်မှာသတင်းမီဒီယာဥပဒေလိုမျိုးတွေပေါ်ခဲ့တဲ့သတင်းမီဒီယာကောင်စီပေါ်ခဲ့တဲ့ဒါကတော့ခုနကပြောလို့လွတ်လပ်စွာပြောဆိုရေးသားခွင့်နဲ့ပတ်သက်ပြီးအာမခံချက်တွေပြီးနိုင်မယ့်ရာတွေလုပ်ပေးခဲ့တာပေါ့အဲ့တော့လက်ရှိ NLD အစိုးရလက်ထက်မှာလွတ်လပ်စွာပြောဆိုရေးသားခွင့်ကိုအာမခံနိုင်တဲ့ဥပဒေတွေလောက်ရတဲ့မျိုးတော်ထူးထင်ရှားရှားလုပ်ဖြစ်တာရှိပါလားနှစ်နှစ်ကာလအတွင်းမှာပေါ့
ဥပဒေနဲ့ပတ်သက်ပြီးတော့ကာကွယ်ပေးထားသောဥပဒေဆိုပြီးတော့တည်တံ့တော့မရှိဘူးခင်ဗျရှိထားတဲ့ဥပဒေတွေကလည်းလိုရင်းလိုသလိုအတိတ်ပဲဖွင့်ဆိုပြီးတော့မကြိုက်မကြိုက်သလိုလုပ်နိုင်တဲ့အာဏာကတိရှိနေတယ်ဒါတွေကိုပြန်ပြင်မှုထက်ပုံမကြည့်လို့တော့အရာတွေချစ်ဖို့အတွက်ကြိုးပမ်းမှုတွေကျွန်တော်တိုက်တွန်းလိုက်လဲကြားခဲ့ပါပြီ။ဒါပေမဲ့တကယ်တမ်းဥပဒေအရာကင်ဆယ်ပြီးတော့ကာကွယ်ပေးတာတွေလေးစားမှုပြတဲ့အရာမျိုးတွေမရှိပါဘူး။ဥပဒေရဲ့ဒီခုနပြောကြားတဲ့ရည်ရွယ်ချက်ကလေးတွေကတော့ကောင်းတယ်လို့တော့ဥပမာဆက်သွယ်ရေးဥပဒေမျိုးဆိုလို့ရှိရင်တစ်ဖက်ကဆက်သွယ်ရေးပေါ်မှာတစ်ခုတယောက်တယောက်မုန်တီးမှုမပြောဘူးတဲ့နောက်တော့တယောက်နဲ့တယောက်ကျွန်တော်တို့အပုတ်ချတာမရှိဖို့အတွက်မှားယွင်းတဲ့အရာတွေလှုပ်ဆောင်မှုရှိတယ်ရည်ရွယ်ပေမဲ့အဲဒီမှာပါတော့တချို့အချက်တွေကအားမေ့ကြတော့ခါသေးကြလို့ရှိရင်ရွေးချက်ကောင်းပြီမဲ့အားနဲ့တဲ့အပိုက်ကိုအသုံးချပြီးတော့မတရားအပြုစုသွားတဲ့အလွဲသုံးစားလုပ်တဲ့ကိစ္စတွေကအများကြီးရှိပါတယ်။ဒါတွေကကျွန်တော်တို့ကြုံတွေ့ရတယ်။ခုနပြောသလိုပဲကျွန်တော်တို့ဒီသတင်းမီဒီယာကောင်စီပေါ်လာတယ်။ပေါ်လာတယ်ကျွန်တော်တို့ကသဘောကျတယ်ပထမတော့ဒါဖြစ်တည်တယ်ပေါ့။နောက်ကလွတ်လပ်တဲ့သူတွေပါမယ်၊ရွေးချက်တင်ရောက်ခံပြီးပါမယ်အားကောင်းတယ်။ဒါပေမဲ့ခုနကပြောသလိုပဲသတင်းမီဒီယာကောင်စီကတကယ်လို့သတင်းသမားရင်းအမှုကိစ္စဖြစ်လာလို့ရှိရင်သူတို့ကိုကတိုင်းနဲ့သူတို့ကိုအတိပေးမယ်သူတို့ကနေဝင်ရောက်ဖြည့်ရှင်းမှုကိုလောက်ဆောင်နိုင်တဲ့အခွင့်အာဏာရှိပြီးသားလုံထုံးလုံကြီးလည်းရှိပြီးသားဒါပေမဲ့ခုနကမဖြစ်မီလောက်ရမယ်ဆိုရဲအပိုင်းတော့မပါဘူးပေါ့ဒါပေမဲ့အစိုးရကိုယ်တိုင်ကအဲ့ဒါကိုခီးမဆိုင်ဘူးဗျဒီလိုမျိုးလုံနိုင်တာတည်ရသားနဲ့ဘယ်တော့မှမီဒီယာကောင်စီကိုကျွန်တော်တို့အကြောင်းကြားပြီးတော့ဖြည့်ရှင်းမှုလောက်ဆောင်တာမရှိဘူးနောက်တစ်ခါမှကျွန်တော်တို့ခုနပြောသလိုချက်ချင်းကြီးအကြီးမားဆုံးအဖြစ်အကြီးမားဆုံးဖတ်နိုင်တဲ့ဥပဒေပုံမှန်တွေတမင်တက်ရွေးချယ်ပြီးတော့လုံဆောင်မှုဖြစ်နေတယ်။တရားမမှုနဲ့ရေးအမှုဖွင့်လို့ရတဲ့အတိုင်းအရမ်းမျိုးမလုပ်ခဲနဲ့ခုနပြောနေတဲ့ကျွန်တော်တို့ဒီကြီးလေးသောပြည်ပြန်ပေးနိုင်တော့အစီအစဉ်ပြည့်စုံမှုတွေဒါတွေလုံဆောင်ခြင်းကိုယ်တိုင်ကဒီဥပဒေတွေကိုလိုရင်းလိုသလိုတုံ့နေတဲ့သဘောမျိုးရှိနေပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော် Thrashing တွေရဲ့ပေးစာနဲ့သူတို့ကိုဖိတ်ခေါ်ချင်ပါတယ်။အရင်ဆုံးကကိုတာလုံနဲ့ကိုအောင်မျိုးမေးလေလိုက်ပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော် Sophia ဆိုတဲ့သူပေးထားတဲ့ပေးစာကိုဖတ်ပြပါမယ်။ Democracy media ye khan kana ha a ye pa la ba de media chang lu chai nya la nai lu media chang cha song twa ri le shi ba de akhu le shi myama nangai lo ka ma phit ni de media hnei kot mu ri ga su ya ye sei ya mhan be la da ma mho de song de khu do a yait swa mho ra chang la lu twei ni mi ba de ba phi phi dukha man nai chu pet da ha nangai ye ala la ma kaung mu lu myin ma de da sofia tu ye myin ma naw ko tin ngwe su ya taw ra shin tyaw ga le chano si pi sa po ba de akhu 11 thain thama ri kaisa ma lwet taw ma swin ni de a chang ya ri ku phaw pya ra su bi me de လွတ်တော်ကဆုံးဖြတ်ချက်မချခင်သတင်းဖော်ပြခဲ့တာဖြစ်ပါတယ်ဆန္ဒဆိုပြီးတော့ရေးတယ်လို့ထင်ပါတယ်တဲ့ထို့သောအစိုးရကရေးယူပုံကလည်းပြစ်မှုငားရငါခနဲ့ရေးယူလို့ရပြီမဲ့သတင်းမီဒီယာဥပဒေနဲ့ဆောင်ရွက်ပို့ပြီးတော့တင့်ရော်မယ်ဆိုပြီးတော့ယူဆပါတယ်တဲ့အန်အဒီနဲ့သတင်းသမားရခင်ကပြည်လဲခဲ့တယ်ဆိုတာကအန်အဒီကသတင်းသမားတွေကိုနားလဲသလိုသတင်းသမားတွေကလည်းအန်အဒီကိုနားလဲကြတဲ့အတွက်ပ ည်းဘူးကောတိုးတိုးဆွနေမြင်ရလို့ရပါတယ
်ဟုတ်ကဲ့တို့အစွဲနဲ့မီဒီယာတီလေမီဒီယာတော့ရင်းမကြည့်ပါဘူးမီဒီယာရဲ့တောင်းဝန်ကတော့ဘသူအစွဲပဲဖြစ်ဖြစ်တို့မကောင်းတဲ့ဥစ္စာတွေမကောင်းတဲ့ဥစ္စာပေါ်ထမှာသူ့မှာတောင်းဝန်ရှိတယ်အဲ့တော့အခုဆရာဆွေတဲ့ပုံစံကသူ့မှာပုံမှန်900လောက်ပါတော့တုံးနေဆိုတော့ဟုတ်တယ်ဥမာနိုင်ငံတော်ကြီးညိုပြည့်စင်မှုဆိုတဲ့ဥစ္စာကဥမာရန်ကုန်နဲ့အစိုးရလိုကြိုးပြင်မဲ့ရန်ကုန်နဲ့ဝန်ကြီးချုပ်ကတောင်းခံရမှာအဲ့တော့သူတို့ကနိုင်ငံတော်ကြီးညိုပြည့်စင်မှုပုံမှန်905တို့ဆွဲတဲ့ဥစ္စာကတော့ဟိုနိုင်ငံတော်ကလှည့်ချတဲ့ပုံစံပဲတကယ်တော့သူတို့အမှားလုပ်ခဲ့တယ်ဆိုတာကအသေးချပဲအဲ့တော့ကျွန်တော်ပြောချင်တဲ့ဥစ္စာကတကယ်လို့အဝေးခံမခံနိုင်ဘူးဆိုရင်တော့ဟိုဝန်ကြီးချုပ်ဒီမလုပ်ဘူးနောက်ပြတ်ဆွဲဖို့တွေမလုပ်ဘူးလှုပ်ထွေးရုံနဲ့ရှိတယ်အဲ့တော့ပြည်သူလူထုတိနိုင်အောင်တရိဒါရီကတော့ပြောမှာသူတောင်းဝန်ရှိတယ်အားပြုလို့မဖို့ပြက်မိတာလည်းရှိရင်ရှိနိုင်တယ်အဲ့တော့ငါ့ဘောမပြောရဘူးမဆိုရဘူးဆိုပြီးတော့မှလုပ်နိုင်တယ်ဒီအဆက်ကမလုပ်ပြနိုင်မှာလေအဲ့ဒါကြောင့်ကျွန်တော်ကသဘောမတူနိုင်ဘူးအဲ့ဒီဥစ္စာကတော့အင်းဒီအစိုးရကလည်းပဲအကြီးတန်းစေတယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကုစလိုက်ပွေကုံကျေးဇူးပါပဲကိုတာလုံးပဲအရင်စမေးချင်ပါတယ်ခုနကကိုတင်ငွေပြောသွားတဲ့ထဲကစပါသူကတော့ဒီ11သတင်းသမား3ကိစ္စကိုလွတ်တော်ကဆုံးဖြတ်ချက်မချခင်သတင်းဖော်ပြခဲ့တာဖြစ်ပါတယ်တဲ့ဆန္ဒစောပြီးရေးတယ်လို့ထင်ပါတယ်လေသူ့အမြင်ကိုပြောပါတယ်ခင်ဗျာအဲ့တော့ဆိုလိုတာကသတင်းသမားတွေဘက်ကကောကျင်းဝေးရမှားယွန်းတာမျိုးရှိပါလားဘာလို့အာနာပိုင်တွေဘက်ကလည်းဒါမျိုးတွေကိုမကြခဏထောက်ပြပြောနေတာလည်းရှိပါတယ်ဥပဒေရကျူးလွန်မိတာဒါမှမဟုတ်ကုနာကျင်းဝေးရမှားယွန်းတာအဲ့ဒါမျိုးတွေရှိလို့လား
အလဲလားသတင်းသမားသုံးကိစ္စမှာဆိုလို့ရှိရင်ကျွန်တော်ပြန်ကြည့်လို့ရှိရင်လွတ်တော်ကဆုံးဖြတ်ချက်ကြတဲ့ဟာမျိုးမဟုတ်ပါဘူးသူ့ရဲ့သဘောကတော့ရန်ကုန်တိုင်းစီရင်စစ်ချုပ်အစီရင်ခံစာမှာလွတ်တော်တွင်မှာဆင်းရဲတဲ့အကြောင်းအရာတွေကိုတရားဝင်သတင်းရယူပြီးတော့ပြန်ဖော်ပြတာဖြစ်ပါတယ်လွတ်တော်ဆုံးဖြတ်မဲ့ဟာမျိုးလည်းမဟုတ်ပါဘူး။ကျင့်ဝတ်ရလည်းမှားတာယူတာတခုမှမရှိပါဘူး။သူ့ရဲ့ကျင့်ဝတ်ရလည်းဒါလုံးဝဟိုဒါဟိုလက်ခံရတဲ့အနေအထားမျိုးပါ။ဆုံးဖြတ်ချက်မချခင်လည်းဟာကိုကြိုပြီးတင်ရည်ရဲ့ဆိုတာမဟုတ်ပါဘူးလို့ဒါကွန်ဖလိုက်ကိုပြန်ပြီးတော့ဖြေကြားတင်ပါရဲ့။နောက်ထပ်ကျွန်တော်တို့အခုလက်ရှိအနေအထားမှာကကျွန်တော်တို့ကိုအစိုးရဘက်ကရန်သူဖြစ်စီးရင်တွေးလာတဲ့ပုံစံတော့ကျွန်တော်ညီမရရဲ့။ဘာကြောင့်လဲဆိုတော့ဟိုတင်သမားတွေမှမဟုတ်ပါဘူး။အစိုးရကသူ့ကိုဝေဖန်လို့ရှိရင်မတိုက်တဲ့အခါမှာကိုလိုနီခေတ်ကဥပဒေကိုတုံးလာတယ်ဥပမာဆိုရင်ကျွန်တော်တို့ကြည့်ရရင်ငါးမင်းစွေဒါကျွန်တော်ငါးမင်းစွေဆိုကျွန်တော်လည်းမကြိုက်ဘူးဒါပေမဲ့လည်းအစိုးရက124ကာကြီးပေါ့နော်နိုင်ငံတော်တစ္ဆာပေါက်ဖြတ်မှုဆိုတဲ့ဟာမျိုးကြီးနေတဲ့ပုံမှန်တွေနဲ့ဆက်ရဲမောင်သွေးချုံကျွန်တော်တို့မောင်သွေးချုံကိုထောက်ခံနေတူမဟုတ်ဘူးဒါပေမဲ့သူ့ရဲ့ဟောပြောပွဲမှာပါတဲ့အကြောင်းအရာကိုနိုင်ငံတော်ဟာလာအကြီးညိုပြက်စင်မှုစတဲ့ကြီးနေတဲ့ပုံမှန်တွေနဲ့ဆက်ရဲဒေါက်တာအေးမောင်အစိုးရနဲ့အဆင်မပြေဘူးဒီလိုလူမျိုးတွေကိုသွားဘက်ကမဆိုင်တဲ့ခါကျတော့အင်တာနက်ကြီးနေတဲ့ပုံမှန်တွေလို့ဆိုရတယ်။အဲ့တော့သတင်းမီဒီယာတမားမှမဟုတ်ဘူး။ဒီအစိုးရဟာသူ့ကိုဝေဖန်နေသူဘယ်သူ့ကိုမဆိုအရင်တော့ကကိုလိုနီခေတ်ဥပဒေရောအခုရှိပြီးသားဥပဒေရောဥပဒေဒီအားလုံးကိုသူကလိုတလိုအသုံးချတဲ့ပုံစံမျိုးဖြစ်လာတယ်။ဥပမာဆိုလို့ရှိရင်နောက်ထပ်မော်တီနမှာချင်းနဲ့ဝင်းချက်ကိုဝေဖန်လို့ဆိုပြီးတော့နိုင်ငံသားတို့ရဲ့ပုံပုံဆိုင်ရာလက်လက်ခွင့်နဲ့လူငယ်ရေးဥပဒေဆိုတဲ့အဲ့ဥပဒေအစ်စ်ကိုတုံးပြီးတော့ထောင်ချသွားတဲ့ဟာမျိုးတွေတွေ့ရတယ်။အဲ့တော့ဆိုလိုတာကဒီအစိုးရကအဝေးပန်းမခံနိုင်တဲ့အစိုးရသူ့ကိုဝေဖန်မယ်ဆိုလို့ရှိရင်ဘယ်သူ့ကိုမဆိုဘယ်လိုပုံမှန်မျိုးတက်ပြီးတော့ထောင်ချဖို့ဝင်မလေးတဲ့အစိုးရလို့ကျွန်တော်တို့ကပြောလို့ရပါတ
ယ်။ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့တော့လူခွင့်နဲ့ပတ်သက်လို့မေးခွန်းရှိလာပါတယ်။ကော်မျိုးမင်းဖြစ်ပြီးပါခင်ဗျာ။အရင်တော့က NLD အတိုက်ခံကာလမှာလူခွင့်နဲ့ပတ်သက်လို့တော်တော်လေးတွင်းထန်တာသူတို့ပြောဆိုခဲ့တာရှိတယ်ရက်တီခဲ့တာရှိတယ်။အဲ့တော့အစိုးရဖြစ်တဲ့အချိန်မှာလူခွင့်နဲ့ပတ်သက်လို့ NLD ရဲ့ရက်တီချက်ပြောင်းသွားပြီလား။ကော်မျိုးမင်းအမြင်သိချင်ပါတယ်။
စိတ်ထားတော့မပြောင်းဘူးပြဒါပေမဲ့အမူအချက်လေးပြောင်းသွားတယ်လို့ကျွန်တော်ပြောချင်တယ်။ဘာကြောင့်လဲဆိုတော့ဒါကသူ့ NLD ပါတီရဲ့ဥတီချက်ဒီမိုကရေစီလူ့ခွင့်ရေးဆိုတဲ့ဟာရှိနေတယ်။ဒါပေမဲ့အာဏာရလာတဲ့ချိန်မှာနိုင်ငံရေးကြီးချက်မှုအပိုင်းမှာအားနည်းနေတဲ့ဟာမျိုးဖြစ်လာတယ်။
ဒီနောက်မှာတော့သူများကိုအတိုက်ခံဝေဖန်ထောက်ပြမှုအပိုင်းမှာအားသာပြီးမယ်ကိုယ့်ကိုယ်ဒါနဲ့ပတ်သက်ပြီးတော့ဝေဖန်ထောက်ပြလို့ရှိရင်ရင်းကျက်စွာနဲ့ဖြေရှင်းနိုင်တဲ့ဟာ ဒီဝေဖန်ထောက်ပြမှုရဲ့အားကောင်းချက်ကိုအတုံးချပြီးတော့တုတ်တက်မှုအပိုင်းနဲ့ပတ်သက်ပြီးတော့ဟိုသိပ်ပြီးတော့ကြီးကျက်မှုရှိရတယ်ကျွန်တော်တို့တွေ့နေရတယ်အမှန်တော့မီဒီယာဆိုတဲ့ဟာကကျွန်တော်တို့ပြည်သူရဲ့အတန်ကိုတင်ပြရတယ်လို့အစိုးရလွှဲနေတယ်လွှဲနေတယ်လို့ထောက်ပြတာဖြစ်တဲ့အဖြစ်မှန်ကိုအဖြစ်မှန်တိုင်းဖော်ပြရရှိတယ်အမှန်တော့ဒီလိုမျိုးမီဒီယာတွေနဲ့လက်စွာထုတ်ဖော်ပြော ဲမှာတချို့သောဝင်ကြီးချုပ်တွေကဒီလိုမျိုးကိစ္စပြောမယ်ဆိုမကြိုက်တဲ့အရာမျိုးငကူရီကစိတ်ထဲမှာပုံကူရေးရမနှိမ့်သက်တဲ့အရာမျိုးတွေဖြစ်လာတယ်လုံနိုင်တဲ့ပါဝါတွေရှိနေတယ်အချိန်နဲ့မှာလည်းတချို့သောဥပဒေရဲ့အာဏာချက်တွေကလည်းရှိနေတယ်လူရင်းလူသလိုပြဋ္ဌာန်းနိုင်အရေးယူနိုင်တဲ့ကြောင်းလက်သေးဥပဒေတွေရှိနေတဲ့အခါမျိုးမှာခုနလိုဥပဒေတွေကသူတို့အတွက်အသုံးချစရာမကြိုက်ရင်မကြိုက်တယ်လို့ဝေဖန်မှုကိုမနှိမ့်တယ်မနှိမ့်တယ်လို့အရေးယူနိုင်တဲ့အခြေအနေမျိုးပန်တီးပေးသွားတယ်အဲ့တော့ဒါတွေကဘာဖြစ်လဲဆိုရင်တော့ဥတီဂလန်ပြင်ပြီးတော့မပြောက်ဘူးဒါပေမဲ့ကျင့်ထုံးကျင့်စဉ်နဲ့နိုင်ငံရေးကြီးကြပ်မှုအပိုင်းမှာတချို့သောကောင်းဆောင်ပိုင်းတွေရဲ့အားနည်းမှုတွေအနိုင်တွင်ရပါတယ်
ကိုတာလွန်ခက်တူတူလေးမေးချင်ပါတယ်ခင်ဗျကိုတာလွန်ကလက်ရှိဒီမီဒီယာကောင်စီမှာလဲပါနေတော့မီဒီယာကောင်စီနေနဲ့ဒီကိစ္စနဲ့ပတ်သက်လို့ဒရင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ဘယ်လောက်ထိလုံနိုင်မယ်လို့ရောယုံကြည်ထားလဲ
ကျွန်တော်တော်တော်ယုံကြည်ရမယ်ထင်တယ်ဗျအခုလက်ရှိရှိနေတဲ့ဟိုအဖွဲ့မီဒီယာကောင်စီမှာကိုကျွန်တော်တုံ့ပြန်နေရတယ်ဟလားချေယူဆွဲတဲ့လူရှိတယ်ခက်တန်းကြမ်းနဲ့သူ့ရင်ကြောင်းလဲနေတဲ့လူရှိတယ်ပူပေါင်းပြီးတော့ပြည်ပြောင်းကြောင်းလဲလုံချင်တဲ့လူရှိတယ်အဲ့လိုတုံ့ပြန်နေရတဲ့ခါကျတော့မီဒီယာကောင်စီကိုလိုက်ကပြည်ပြောင်းကြောင်းလဲကိုတော်တော်လုံးအောင်နေဆိုတော့အစိုးရကိုကိုယ်ခွင့်ရတောင်းမှာတော့တော်တော်ကြီးကိုစူးစမ်းအောင်နဲ့အမိသားမျိုးလို့မြင်ရပါတယ
်ဟုတ်ကဲ့ခင်ဗျ
နောက်တစ်ခုကတော့ဒီပြည်သမားမှန်မှန်ကတော့ဒီကိုယ့်ရဲ့ဟိုပါတော့ဒီမိုင်းမှာဒီသမားလုပ်မယ်ဆိုလို့ရှိရင်တော့အိမ်မှာအထုပ်ထုပ်ပြီးတော့ဒယ်နိမင်္ဂကိုလာဖမ်းလဲဆိုရတာကို
ဟုတ်ကဲ့
ထိုင်ဆောင်နေလို့မျိုးဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့ဒိုင်ရီလိုက်အစီအစဉ်အချင်းစစ်သွားလို့ပါပေါင်းဆွနေပြီးတဲ့ကုတာလုံဆောင်တဲ့ဥအောင်မျိုးမင်းနဲ့တော်ရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျကျွန်တော်ဒိုင်ရီလိုက်အစီအစဉ်ဒီမှာပဲရနာခွင့်ပြပါခင်ဗ
ျမနေ့ကညကထုတ်လွှင့်ခဲ့တဲ့တရရလီလိုင်းစီစဉ်ကိုတာညုံတင်ဆက်ခဲ့တာဖြစ်ပါတယ် VOA American တမပိုင်းကပို့ဖူးနေမနခင်စီစဉ်တွေကိုဆက်ပြီးတော့ရှင်များနားဆင်နေကြရတာပါတကယ်တော့နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုတော်ခင်မျိုးသက်ကတင်ပြပေးပါလိမ့်မယ
်တူရကီနိုင်ငံအစ္စတန်ဘူကဆော်ရီကောင်စီရုံးတဲ့ကိုပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကဝင်ရောက်သွားခဲ့တာနောက်ဆုံးတွေ့ခဲ့ရပြီးပျောက်ဆုံးနေတယ်ဆော်ရီသတင်းတောက်ဂျမန်ခါရှိုဂီနဲ့ပတ်သက်ပြီးပြောကြားဖို့အတွက်ဆော်ရီအရေဗျကိုတွားရောက်နေတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမော့ခ်မိုက်ပွန်ပီယိုဟာဆော်ရီဘင်ဆယ်မန်နဲ့ရောဆော်ရီအင်ရှစ်မင်တာမိုဟာမက်ဘင်ဆယ်မန်တို့နဲ့ပါရီဟတ်မြို့မှာအင်ကာနစ်ကတွေ့ဆုံခဲ့ပါတယ်ဒါပေမဲ့သတင်းတောက်ခါရှိုဂျီရဲ့ကန်ဂျမန်နဲ့ပတ်သက်တဲ့သတင်းချက်လည်းတခုမှမထုတ်ပြန်ပါဘူးအီရန်ကသူ့ရဲ့ဩဇာကြီးတဲ့ IRGC Islamic တော်လှန်ရေးအစောက်တပ်ဖွဲ့နဲ့အတူတိုက်ခိုက်ရမှာတုံးဖို့အတွက်ကလေးစစ်သားတွေလေ့ကျင့်ပေးနေတယ်။အီရန်ပြည်သူစစ်တွေကိုအထောက်ပံ့ပေးနေတယ်လို့ဆိုရဲစီးပွားရေးဆိုင်ရာကွန်ရက်အဖွဲ့ကိုအင်ကာနစ်မှာပဲ American ပြည်တော်စုကအရေးယူတန်ခတ်လိုက်ပါတယ်။ Basaj Cooperative Foundation လို့ခေါ်တဲ့ကွန်ရက်အဖွဲ့မှာအနည်းဆုံးကုမ္ပဏီ20လောက်ရှိနေပြီးသူတို့ဟာအီရန်ရဲ့ကားလုပ်ငန်းတပ်တူတူဖော်ရေးတပ်တူနဲ့ဗန်လုပ်ငန်းတွေထဲမှာထဲထဲဝင်ဝင်ပေါဝင်ပတ်သက်နေပြီးတော့သူတို့ဟာ American Dollar Billion ပေါင်းများစွာကိုထိန်းချုပ်ပြီးပန်းရှင်ဘသူဆိုတာကိုဖုံးကွယ်ထားတယ်လို့ American Bandar ရေးဝန်ကြီး Steve Mnuchin ကပြောပါတယ်ဒီကြက်ပြန့်လာတဲ့ကွန်ရက်အဖွဲ့ကကလေးစစ်သားစုဆောင်းလာလေ့ကျင့်ပေးတာတွေလုပ်နေပြီးဒီကလေးစစ်သားတွေကိုအီရန်အစောင့်တပ်ဖွဲ့ရဲ့လမ်းညွှန်မှုအောက်မှာတိုက်ခိုက်မှုတွေလုပ်စေတာဖြစ်ကြောင်းလည်းပြောပါတယ်မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Schreckner Bugner ဟာအောက်တိုဘာလ7ရက်နေ့ကနေပြည်တော်မှာဒွန်ဆန်းစုကြည်နဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်အရတိတ်နဲ့ချီတဲ့ရိုညာဒုက္ခသည်တွေနေရာပြောင်းရေးကိစ္စဆွေးနွေးခဲ့ပါတယ်။ Miss Bugner ဟာဇူလထဲမှာမြန်မာနိုင်ငံကိုပထမဆုံးလာရောက်ခဲ့တာပါ။အခုလာရောက်မှုကဒုတိယအကြိမ်ဖြစ်ပါတယ်။မကွေးတိုင်းဒေသကြီးတွင်အောက်တိုဘာလ16ရက်အင်္ဂါနေ့က F7 အမျိုးအစားအမရော်တိုက်လင်းရဲ့20ပြတ်ကျခဲ့တဲ့အတွက်လင်းမူး2ဦးအပါဝင်စုစုပေါင်းကလင်းရဲတအူးနဲ့စုစုပေါင်း3ဦးတည်ဆုံးခဲ့ရပါတယ်
။အဲဒါကနောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြီးနာခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့ပိုင်းစီစဉ်ထုတ်လွှင့်မှုကကိုဇော်ဝင်းလိုက်မှာအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေါ်ရယ်စမစ်ဖြစ်ပါတယ်။ VOA ရဲ့ဘော်ဖူးနဲ့မနေ့ခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9:00ထိလိုင်းမီတာ32 40 48နဲ့လိုင်းလက်မီတာ190ကနေထုတ်လင်းပေးကြတာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကြောင်းလည်းပါ
This program has come to you from the Voice of America, Washington.